Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဇူလိုင်လ3ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာညချမ်းပါရှင်ကျွန်မတင်ကီထိုက်ပါအီရန်နိုင်ငံဘက်ဂရက်မြို့တော်မှာကားဘုံးတွေပောက်ခွဲတာကြောင့်အနည်းဆုံးလူ90ကျော်သေဆုံးပြီးယာနဲ့ချီထိခိုက်ဒဏ်ရာရပါတယ်။အကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့နှစ်ရက်တာတနိုင်ငံလုံးဝမ်းနဲ့ကြေကွဲပွဲနေ့ကိုဒီကနေ့စတင်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့တွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့စကိုင်းတိုင်းကလေးမြို့ကရာသဂြိုဆယ်ကြီးမှာမိုးများရေရှမ်းလို့ဆယ်ကျိုးပေါင်မှာကိုဒေသခံတွေစိုးရိမ်နေပါတယ်။ဒေသခံတွေဘေးအန္တရာယ်မရှိအောင်သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘာတွေများကြိုတင်ပြင်ဆင်ဆောင်ရွက်နေပါသလဲ
။သက်ဆိုင်ရာကြီးရတယ်နော်။ဆာရက်ဆရာကြီးရှာလို့ဆာရက်နေကြတာဖြစ်တဲ့အတွက်ကြောင့်တကယ်ဖြစ်လာရင်တော့သူ့ရင်တော့ကမဖြစ်ကြပါနဲ့။အဲ့ဒါအတွက်ကြောင့
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးပြောပြသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။မြန်မာနိုင်ငံကထွက်တဲ့ coffee တွေဟာနိုင်ငံတကာစံနဲ့အထူးတန်းဝင်နဲ့ဆိုတာကိုပြနိုင်ခဲ့တယ်ဆိုတော့မြန်မာနိုင်ငံက coffee အသင်းဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းထားတဲ့တင်းငွေနေနေညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းနဲ့အတူမြန်မာပြည်မှာပေးစာများပြည်တွင်းသတင်းသုံးသပ်ချက်အထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုက်နဲ့မမိုးဖြူတို့ကတင်ဆက်ပေးပါမယ်ရှင်
အီရန်နိုင်ငံဘက်ကရက်မြို့တော်မှာဒီကနေ့တနင်္ဂနွေနေ့မနေ့စောပိုင်းပုံနှလုံးတနင်္လာစီမှာပောက်ခွဲခဲ့တာကြောင့်အနည်းဆုံးလူ90ယောက်ထက်မနည်းသေဆုံးပြီး186ယောက်ထိခိုက်ဒဏ်ရာရပါတယ်ဘုံပောက်ကွဲမှုတွေကိုအာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်ပထမပောက်ကွဲမှုကတော့အီရန်နိုင်ငံဘက်ကရက်မြို့တော်တွင်ကလူစီကားရာဈေးရောင်းဈေးဝယ်ဧရိယာမှာဒီကနေ့တနင်္ဂနွေနေ့မနေ့စောပိုင်းအထူးကံကားဘုံပောက်ခွဲတာကြောင့်အနည်းဆုံးလူ82ဦးသေဆုံးပြီး130ဒဏ်ရာရပါတယ်အီရန်နိုင်ငံရဲ့မြို့တော်မှာဒီနှစ်အတွင်းလူအသေးအပြောက်များဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။ကာရာတာရက်ကွက်ထဲမှာပောက်ကွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကပြောဆိုပြီးရှီယာမွတ်စလင်တွေကိုပစ်မှတ်ထားတိုက်ခိုက်တာလို့ပြောပါတယ်။ဂျီဟတ်အစွန်ရောက်အဖွဲ့ကရှီယာမွတ်စလင်တွေကိုဒိဋ္ဌိတွေလို့ယူဆတာဖြစ်ပါတယ်။နေဝင်ကျေးဥပုပ်ထွက်ပြီးနောက်လမ်းမတွေပေါ်မှာလူသားလူလာများနေချေပောက်ကွဲမှုဖြစ်ခဲ့တာပါ။ရမဒန်ဥပုပ်လအဆုံးသတ်ခါနီးပြီဖြစ်တာမို့မွတ်စလင်အများအပြားဟာရမဒန်ဥပုပ်လကိုအထင်အမှားအားလိုက်ရဲ့အကျူဈေးဆိုင်နှံတွေကိုတွားရောက်ကြတာဖြစ်ပါတယ်။ဒီရက်ဘက်ကရက်မြို့တော်အရှေ့ပိုင်းမှာလည်းဒီကနေ့ဒုတိယပောက်ကွဲမှုဖြစ်ခဲ့ပြီးတော့အနည်းဆုံး5ဦးသေဆုံးပြီးတော့16ဦးဒဏ်ရာရပါတယ်ဒုတိယမြောက်ပောက်ကွဲမှုကတော့ဘယ်သူလက်ချက်ဆိုတာမသိရသေးပါဘူးရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်လူကုန်းနဲ့ရက်ခွက်ကအစ်မြင့်စားသောက်ဆိုင်တစ်ဆိုင်မှာအစ္စလာမစ်စစ်သွေးကြွ9ယောက်ပါတဲ့ဖွဲ့ကရဲရာရှိ2ယောက်နဲ့လူ20ကိုတပ်ဖြတ်ခဲ့တဲ့7နာရီကြာအကြမ်းဖက်တိုက်ခိုက်မှုပြီးနှစ်ရက်တာတနိုင်ငံလုံးဝန်ထမ်းခြေခွဲတဲ့အထိမ်းအမှတ်ကိုဒီကနေ့တနင်္ဂနွေနေ့မှာစတင်ပါတယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွအဖွဲ့ကထုတ်ဖော်ပြောဆိုခဲ့ပေမဲ့တိုက်ခိုက်သူတွေနဲ့စစ်သွေးကြွအဖွဲ့ကြားတိုက်ရိုက်ဆက်သွယ်မှုရှိတယ်ဆိုတာကိုအတိမပြုတ်နိုင်သေးတယ်လို့ဒီတိုက်ခိုက်မှုမှာ IS အဖွဲ့ရဲ့ပတ်သက်မှုမပါဘူးလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကညင်ငယ်ကြပါတယ်ဒီတိုက်ခိုက်မှုမှာပါဝင်သူတွေနဲ့ IS အဖွဲ့လုံးဝဆက်သွယ်မှုမရှိဘူးလို့ပြည်ထောင်စုဝန်ကြီးကတနင်္ဂနွေနေ့မှာပြောဆိုပါတယ်ဒီဘာသာရေးစစ်ပွဲဂျီဟာဒစ်တိုက်ခိုက်ရေးသမားတွေဟာ IS အဖွဲ့ဝင်မဟုတ်ဘဲဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဆယ်စုနှစ်တစုကျော်ပိတ်ပင်ခံခဲ့ရတဲ့ပြည်တွင်းစစ်သွေးကြွအုပ်စုဖြစ်တဲ့ Jamatu Mujahideen အဖွဲ့ GPN အဖွဲ့ဝင်တွေဖြစ်တယ်လို့ပြည်ထောင်ဝန်ကြီး Asaduzaman Khan ကပြောဆိုပါတယ်ဒီတိုက်ခိုက်သူတွေဟာပညာတတ်လူကျန်းသာမိသားစုဝင်တွေဖြစ်တယ်လို့လည်းပြည်ထောင်ဝန်ကြီးခန်းကပြောပါတယ်ဒီစစ်သွေးကြွ9ယောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပြီးသူတို့ထဲက9ယောက်ကိုအရင်ကအာဏာပိုင်တွေကဖမ်းဖို့ကြိုးစားမှုတွေလို့မျိုးသားလူမျိုးရေးတပ်ဖွဲ့အကြီးအကဲရှဟီဒူဟိုးကိုကိုးကားပြီး Writers တင်ကဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်တော်ကြာလေးကဘင်္ဂလားဒေ့ရှ်နိုင်ငံမှာ IS တပ်ဖွဲ့တွေမရှိဘူးလို့ဘင်္ဂလားဒေ့ရှ်အစိုးရကညင်နေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဇက်တိုက်ဆိုးသလိုဖြစ်ခဲ့တဲ့စစ်သွေးကြွတွေကြောတောင်နောက်ခံပေးထားတဲ့ဒီတိုက်ခိုက်မှုတွေဟာနိုင်ငံကိုမငြိမ်မသက်ဖြစ်အောင်ဖန်တီးနေတယ်လို့ဝန်ကြီးချုပ်ရှေ့ခါစီနာရဲ့အစိုးရကအပြစ်တင်ပြောဆိုပါတယ်။
Democratic Party သမ္မတလာ Hillary Clinton ဟာသူ့မနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုယ်ပိုင် email အကောင့်ဖွင့်အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့စနေနေ့တုန်းက FBI ပြည်တော်စုစုံစမ်းရေးဘျူရိုအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ Hillary Clinton ရွေးကောက်ပွဲကမ်ပိန်းပြောခွင့်ရပုဂ္ဂိုလ်ကပြောပါရတယ်။ ၃နိုင်ခွဲနှိပါချခဲ့တဲ့ဒီတွဲဆုံမေးမြန်းမှုကိုဝါရှင်တန် DC မြို့တော်မှာရှိတဲ့ FBI ဌာနချုပ်မှပြုလုပ်ခဲ့တာလို့ဆိုပါတယ်။သူမနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုယ်ပိုင်အီးမေးလ်အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သူမရဲ့သဘောဆန္ဒအတိုင်းစနေနေ့မနက်ကသွားရောက်ဖြေကြားခဲ့ခြင်းဖြစ်တဲ့အကြောင်းဗဟိုအစိုးရတရားရေးဌာနကစုံစမ်းစစ်ဆေးနေတဲ့ဒီကိစ္စနဲ့ပတ်သက်လို့အခုလိုဖြေကြား권ရတဲ့အတွက်သူမအနေနဲ့ဝမ်းသာရပါကြောင်းကမ်ပိန်းပြော권ရနစ်မာရေကသတင်းမီဒီယာတွေကိုပေးပို့တဲ့အီးမေးလ်ထဲမှာဖော်ပြပါဗျ။စုံစမ်းစစ်ဆေးမှုပြုလုပ်နေစေအမှုကိစ္စဖြစ်တာကြောင့်အခုတွေးဆမှုနဲ့ပတ်သက်လို့ Hillary Clinton အနေနဲ့တစုံတရာထုတ်ဖော်ပြောဆိုခြင်းပြုလုပ်မှာမဟုတ်ဘူးလို့လည်းမာရေရဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်ရှင်
။ Australian နိုင်ငံမှာရွေးကောက်ပွဲရလဒ်တွေထွက်ဖို့အချိန်နည်းနည်းပဲလိုတော့တာနဲ့မျှနောက်တက်မဲ့အစိုးရတည်းရဲ့ခေါင်းဆောင်ဘယ်သူဖြစ်မလဲဆိုတာသိဖို့ရက်နည်းနည်းပဲကြာမှာတော့လေ။ရွေးကောက်ပွဲကျင်းပရေးကော်မရှင်ကတော့သူတို့အနေနဲ့ရေးထွက်ဖို့လိုနေသေးတဲ့ကြိုတင်မဲတွေ၊ဖြည်နေရမဲတွေ၊ပြက်ကွက်မဲတွေနဲ့စားလိုက်ကလာမဲတွေကိုအာရုံစိုက်စောင့်ကြည့်နေတယ်လို့တင်းငွေနေမှာပြောဆိုပါတယ်။အင်္ဂါနေ့မှာလုံးမဲမဲယူတွေ့မှုတွေနဲ့အတူနောက်ဆုံးရလဒ်ကိုတိတ်မကြတော့တဲ့ရက်ပိုင်းမှာသိရတော့မှာဖြစ်ပါတယ်။စနေနေ့ကရေးတွက်လို့ရတဲ့မဲရလတ်တီအရာအခုချိန်ထိတော့ Australia လက်ရှိအာဏာရညွန်ပေါင်းအဖွဲ့ Conservative Party နဲ့တိုက်ခံပါတီတွေကြားသူမသားကိုမသားဖြစ်နေကြပြီးပြက်ပြက်သားသားအစိုးရဖွဲ့နိုင်လောက်အောင်လုံလောက်တဲ့မဲတွေကိုနှစ်ပါတီစလုံးမရသေးပါဘူး။လက်ရှိဝန်ကြီးချုပ် Malcolm Turnbull ကသူ့ရဲ့ညွန်ပေါင်းအဖွဲ့အနေနဲ့ဒီရွေးကောက်ပွဲမှာအနိုင်ရပြီးညွန်ပေါင်းအစိုးရဖွဲ့နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းတနင်္ဂနွေနေ့စောပိုင်းကပြောဆိုခဲ့ပါတယ်။ဒါပေမဲ့စနေနေ့ညကထောက်ခံသူတွေနဲ့တွေ့ဆုံပွဲမှာအတိုက်ခံကောင်းဆောင် Bill Shorten ကလက်ရှိချင်းနေရရှေ့ကပြေးနေတဲ့သူ့ပါတီအတွက်အကောင်းမြင်တယ်လို့ပြောဆိုခဲ့ပါလေ။ပါတီနှစ်ခုစလုံးအစိုးရဖွဲ့နိုင်ဖို့အတွက်အမတ်နေရာ150ထဲမှာ86နေရာရဖို့လိုအပ်မှာဖြစ်ပါလိမ့်ရှင
်။ View American Than ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ပါကစ္စတန်နိုင်ငံမြောက်ပိုင်းချစ်ထရာမြို့စုံမှာမုတ်တုံမိုးတဲထန်တာကြောင့်ရေကြီးပြီးအနည်းဆုံးလူ30လောက်သေဆုံးခဲ့ပါတယ်။ဗလီကြောင်တစ်ခုနဲ့အင်းအများအပြားရေမျောသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။ပျောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်ရေးဆောင်ရွက်နေဆဲဖြစ်ပြီးအသေးအပြောက်တိုးလာမဲ့အရေးစိုးရိမ်မှုတွေရှိနေပါတယ်။ပါကစ္စတန်မိုးစလအဌာနကတော့ရေကြီးမှုဖြစ်နိုင်ခြင်းနဲ့ပတ်သက်လို့အစိုးရဘက်ကသတိပေးခဲ့ပါတယ်ရှင်
။အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အာဖဂန်အစိုးရကိုဒေါ်လာတန်းနဲ့ချီကူညီပေးဖို့ပေးထားတဲ့ကတိတိုင်းတရုတ်နိုင်ငံရဲ့အကူအညီတစ်စိတ်တစ်ပိုင်းဖြစ်ပထမအထုပ်တရုတ်စစ်လက်နက်ပစ္စည်းကိရိယာတွေအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိသွားပါတယ်။တရုတ်နိုင်ငံရဲ့စစ်လက်နက်ထောက်ကူတွေတဲဆောင်လာတဲ့ရုရှားကုန်တင်လေယာဉ်ဟာဒီကနေ့တနင်္ဂနွေနေ့မှာကဘူးမြို့တော်ကိုရောက်ရှိပြီးအာဖဂန်နစ္စတန်နိုင်ငံဆိုင်ရာတရုတ်တံမှန်ကြီးရောက်ချင်းကအာဖဂန်အမျိုးသားလူမျိုးရေးအကြံပေးဟာနစ်ဖ်အာတမာကိုလွှဲပြောင်းပေးခဲ့ပါတယ်။တရုတ်နိုင်ငံကပို့တဲ့ပစ္စည်းတွေထဲမှာအာဖဂန်အမျိုးသားကာကွယ်ရေးနဲ့လူမျိုးရေးတပ်ဖွဲ့တွေအတွက်တည်ယူဖို့ဆောင်ရွက်ဆိုင်ရာအသုံးဆောင်ပစ္စည်းတွေစစ်သုံးရင်စိတ်ပိုင်းတွေခရယာမီးကျောက်တွေနဲ့လက်နက်တွေပါဝင်မှုရပါတယ်။တရုတ်အစိုးရအနေနဲ့စစ်ရေးပူးပေါင်းဆောင်ရွက်မှုအပါအဝင်အာဖဂန်အစိုးရနဲ့ရောအာဖဂန်ပြည်သူတွေနဲ့ပါနိုင်ငံအချင်းချင်းရေရှည်ပုံမှန်ဆက်ဆံရေးရှိနေတယ်လို့လည်းတရုတ်တံမှန်ကြီးရောင်ချင်းကပြောဆိုခဲ့ပါတယ်
။မြေထဲပင်လယ်ထဲမှာပြီးခဲ့တဲ့မေလ19ရက်နေ့ကပြတ်ချခဲ့တဲ့အီဂျစ်လေကြောင်းလိုင်းပိုင်လေယာဉ်ရဲ့လေယာဉ်မောင်းခတ်တဲ့ကပျက်စီးသွားတဲ့အတန်ဖန်းဆက်ကနေအတန်တွေရယူနိုင်ဖို့စုံစမ်းစစ်ဆေးရေးအဖွဲ့ကမျှော်လင့်နေကြပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကနေအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုပြန်တက်တဲ့ခီးစဉ်အတွင်းလေယာဉ်အမှတ် M804 မြေထဲပင်လယ်ထဲကိုပြက်ကျခဲ့ရတဲ့အကြောင်းရင်းကိုဒီအသက်မှတ်တမ်းတွေကနေအချက်အလက်တွေရနိုင်ဖို့အနာပိုင်တွေမျှော်လင့်နေတာဖြစ်ပါတယ်။လေရင်ပြက်ကျမှုမှာလူပေါင်း66ဦးသေဆုံးခဲ့ရတာပါ။လေရင်ရဲ့တန့်စင်ခန့်နဲ့လေရင်ဘော်ကလျှက်စစ်ပစ္စည်းတချို့ကနေမိကိုထွက်တဲ့အထောက်အထားတွေကိုလေရင်ဘော်ကအချက်အလက်မှတ်တမ်းတင်ဆက်တွေမှာတွေ့ရတယ်လို့လည်းအနာပိုင်တို့ကပြောပါတယ်။လေရင်ဥပိုင်းအပြက်အစီးတွေမှာအပူချောင်ပျက်စီးနေတာတွေနဲ့ကြက်ခိုးဆွဲနေတာကိုလည်းတွေ့ရတယ်လို့အာနာပိုင်တို့ကပြောပါတယ်။ဒီအတန်ဖန်းဆက်ကိုတော့ပြီးခဲ့တဲ့ဇွန်လမှာတွေ့ရှိထားပြီးပြင်ဆင်မှုအတွက်ပြင်သစ်နဲ့ပါရီမြို့တော်ကိုပို့ဆောင်ထားပါတယ်။အတန်ဖန်းဆက်ရဲ့မှတ်တမ်းတွေကတော့မှတ်တမ်းတင်ချစ်ပြားတွေကတော့မပျက်စီးပဲရှိနေတယ်လို့မနေ့စနေနေ့တုန်းကအီဂျစ်နိုင်ငံဦးဆောင်တဲ့စုံစမ်းရေးအဖွဲ့ကပြောဆိုထားပါတယ်ရှင်။
နာစီသင်မင်းတပံငရဲကန်းလို့ခေါ်ကြတဲ့အချင်းစခန်းကနေအသက်မသေးလွတ်မြောက်ခဲ့ပြီးကမ္ဘာပေါ်မှာထင်ရှားလူသိများတဲ့စာရေးဆရာနိုဘယ်ငြိမ်းချမ်းဆုရှင်အဲလီဗီဇာကွယ်လွန်ခဲ့တဲ့အတွက်ကမ္ဘာတစ်လွှာကကြေကွဲဝမ်းနည်းရကြောင်းထုတ်ဖော်ပြောဆိုကြပါတယ်။အသက်89နှစ်အရွယ်အဲလီဗီဇာဟာစနေနေ့ကကွယ်လွန်ခဲ့တာဖြစ်ပါတယ်။ကမ္ဘာကြီးအတွက်အရေးကြီးဆုံးကိုရီးကျုံရတဲ့လူတူငြိမ်းချမ်းရေးနဲ့တီးခန့်ခြင်းတရားကိုလူများလက်ခံအောင်ပြောဆိုနိုင်သူတူကိုဆုံးရှုံးလိုက်ရပြီလို့ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ကဒီကနေ့ပြောဆိုပါတယ်။အလီဗီဇာကွယ်လွန်ခဲ့တာဟာဆိုရင်ကမ္ဘာကြီးအနေနဲ့ကြီးမြတ်တဲ့ပညာရှိတစ်ယောက်ကိုဆုံးရှုံးလိုက်ရတာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမန်သာပါဝါကပြောပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းအလီဗီဇာဟာကျွန်တော်တို့တက်တန်းတစ်လျှောက်ကျင့်ဝတ်ပိုင်းဆိုင်ရာလက်ညွန်ပြသနိုင်သူတူချစ်ခင်ရတဲ့မိတ်ဆွေတူဖြစ်ပါတယ်လို့စနေနေ့ကပြောဆိုခဲ့ပါတယ်။
ယူရို2016ဥရောပဖလားဘောလုံးပွဲရဲ့ quarter final နောက်ဆုံးပွဲကိုပြစ်တင်တဲ့ Iceland တို့မြန်မာစံတော်ချိန်တနင်္လာနေ့မနေ့အစောပိုင်းမှာကစားကြမှာဖြစ်ပါတယ်။အင်ရှင်ပြင်းတဲ့အသင်းနဲ့ quarter final ကိုပထမဆုံးအကြိမ်ဖြစ်တက်လာတဲ့ Iceland အသင်းတို့မြန်မာစံတော်ချိန်တနင်္လာနေ့မနေ့တနအိခွဲမှာပြင်သစ်နိုင်ငံ Paris မြို့တော်မှာကစားကြမှာဖြစ်ပါတယ်။ဒီနေ့အသင်းတွေကအနိုင်ရတဲ့အသင်းကမနေ့က quarter final မှာအနိုင်ရခဲ့တဲ့ Germany အသင်းနဲ့အခုလ9ရက်နေ့ကြာသပတေးနေ့မှာ semi final ကစားရမှာဖြစ်ပါတယ်ရှင်။
နောက်ဆုံးသိထားတဲ့သတင်းတွေကိုမသိင်္ဂီထိုင်းနယ်မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးနားဆင်ရမှာကတော့သခိုင်းတိုင်းကလေးမျိုးရာဇဂိုဆယ်မှာရေတိုးနေတဲ့အတွက်ဒေသခံပြည်သူတွေအပေါ်သဘာဝဘေးအန္တရာယ်ကြုံလာရရင်ကူညီကယ်ဆယ်ဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကကြိုတင်ပြင်ဆင်ထားတယ်လို့ဝန်ကြီးကပြောပါတယ်။ဆယ်အထက်ပိုင်းမှာမိုးများပြီးတော့ရေကြီးတဲ့အတွက်ကလေးမျိုးရာဇဂိုဆယ်ကြီးမှာနှုံးတားဆယ်တွေနစ်မြုပ်ကုန်တယ်ဆိုတဲ့သတင်းထွက်ပေါ်မှုတွေကြောင့်ဒေသခံတွေကစိုးရိမ်နေကြတာပါ။အသေးစိတ်ပြောပြပေးပါမယ်ရှင်။စကိုင်းတိုင်းဒေသကြီးကလေးမျိုးကရာသဂိုဆယ်ကြီးအထက်ပိုင်းမှာမိုးများပြီးတော့ရေကြီးတဲ့အတွက်ဆယ်ရင်ရှံပြီးဆယ်ကျိုးပေါက်မှာကိုဒေသခံတွေကစိုးရိမ်နေကြတာပါဒီအခြေအနေကိုစောင့်ကြည့်နေပြီးသက်ဆိုင်ရာဌာနတွေအနေနဲ့ဒေသခံပြည်သူတွေအပေါ်သဘာဝဘေးအန္တရာယ်မကျရောက်စေရန်ကြိုတင်ပြင်ဆင်နေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်သဘာဝဘေးကျရောက်ရင်ကျွန်တော်တို့ကဝန်ကြီးဌာနအနေနဲ့ကတော့တော့ကြိုတင်ပြင်ဆင်မှုဘက်ကိုဦးစားပေးဆောင်ရွက်ထားတယ်တကယ်ချင်းရလူတွေအထိမနာအောင်လုပ်မယ်ဒါအတွက်ပါပဲဒါကြောင့်မလို့ကျွန်တော်တို့ကျူတင်ပြင်ဆင်တဲ့ကိစ္စကြီးဆက်ရထားတာဖြစ်တဲ့အတွက်ကြောင့်အရင်ဆိုရင်ထိလန့်တာမဖြစ်ပါနဲ့လို့ပြောချင်တယ်ဘာမှမပြင်ဆင်နိုင်ရင်တော့ရုပ်ချက်ဖြစ်လာရင်အကုန်လုံးအန္တရာယ်ရှိတယ်ဒုက္ခရောက်မယ်ပေါ့နော်အခုကျူတင်ပြင်ဆင်ထားတာရှိတဲ့အတွက်ကြောင့်သက်ဆိုင်ရာကြီးကလည်းနော်ဆားရဲဆရာကြီးရှိတာကိုဆားရဲနေကြတာဖြစ်တဲ့အတွက်ကြောင့်တကယ်ဖြစ်လာရင်တော့ဟိုဆိုရင်ဒုက္ခမရှိကြပါနဲ့ဆရာအနေနဲ့လည်းတောင်းယူဆောင်ရမယ်ဒီလူကလည်းဝမ်းဝမ်းဆောင်ရကြမှာပဲလေအဲ့ဒါကျွေးကြောင်မလို့ဆိုရင်ထိတာမဖြစ်ဖို့ပဲကျွန်တော်လည်းမှာရှင်ပါရဲ့သက်ဆိုင်ရာလူအပ်ချက်လုံးတင်လုံးတဲ့တာအကုန်လုံးလုပ်ထားပါတယ
်ကလေးမျိုးကရာသဂိုဆယ်ကြီးနောက်ဆုံးအခြေအနေတွေကိုအချိန်နဲ့တပြေးညီသိရှိနိုင်အောင်သက်ဆိုင်နဲ့တာဝန်ရှိတဲ့သူတွေဘက်ကလုံးတင်လုံးထိုက်တာကိုအစဉ်သင့်ပြင်ဆင်ထားတယ်လို့တကယ်လို့အန္တရာယ်ကျရောက်လာရင်လည်းဒေသခံတွေအရေးပေါ်ခိုးလုံနိုင်တဲ့ဘေးကင်းတဲ့အရက်ဒေသတွေကိုပြောင်းရွှေ့ဖို့အတွက်ကိုလည်းကြိုတင်လေ့ကျင့်တာတွေစတဲ့လုံးတင်လုံးထိုက်တဲ့အလုပ်တွေအလုံးကိုလုပ်ထားတယ်ဆိုတာဒေသခံပြည်သူတွေကိုဝင်းကြီးက VOA ကနေတစ်စင်အတီးပေးပြောဆိုပါတယ
်ကျွန်တော်ကအစဉ်ဒီဇိုင်းတရင်းနေယူနေတယ်အခုတရင်းနေယူနေတော့အခုလောလောဆယ်ဖြစ်တာကအလုံးဖန်းစင်ယူဖြစ်တော့ပြက်သွားတာတော့မဟုတ်ပါဘူးအခုကတော့ညီမိုးများပြီးတော့ရည်ရည်ကြတာများလာတဲ့သဘောပဲမြေကျူချေကြီးလည်းငါကတဘာဝမြေကျူချေကြီးပောက်သွားတယ်ဆိုတဲ့တင်အတိအကျတော့မဟုတ်သေးဘူးတကယ်လည်းမပောက်သေးဘူးပေါ့နော်မြေကျူချေရဲ့အောက်မှာတော့မြေကျူချေအသေးလေးကြီးရှိသေးတယ်ဒါပေမဲ့ဒီအသေးလေးကြီးပောက်တယ်မပောက်တယ်ဆိုတာကသိမသိကြသေးဘူးဒါပေမဲ့လည်းမဟုတ်ဖို့များတယ်အခုကမိုးများပြီးတော့ရည်ရည်များတာပေါ့နော်ရည်ရည်များပြီးတော့ဆင်းလာတာရည်ရရှိတယ်ဒါပေမဲ့အခုပြန်ကျသွားပြီကအခုလောလောဆယ်ဆိုတာနော်အခုပြန်ကျသွားပြီပြန်ကျသွားပြီအခြေအနေတစ်ခုခုဖြစ်ရင်လည်းကျွန်တော်ကနောက်ဆုံးပိတ်မလုပ်မလဲဆိုတာလုပ်ထားပြီးသားလေအဲ့ဒါကတော့နေရာကြီးရွှင့်မယ်ကယ်ဆယ်ရေးလုပ်ဖို့အစီအစဉ်လုပ်ထားပြီးနေရာ29နေရာရှိတယ်လေဟိုသူဘယ်ရက်ဒီသားဆိုဘယ်ဦးရှိမယ်ဘယ်ရက်ဒီသားဘယ်ဦးရှိမယ်ဆိုတာတိုက်နေကျင်လာတယ်လုပ်ပြီးပြီအဲ့လိုရွှင့်ဖို့နေရာကြီးလည်းတတ်မှတ်ပြီးပြီကယ်ဆယ်ရေးသူကြီးလည်းအစီအစဉ်ရှိတယ်တီတီလည်းပြီးသားရရှိတယ်အဲ့လိုမျိုးပေါ့ပြင်ဆင်တာကြီးတော့လုပ်ထားပါတယ်ဒါပေမဲ့လက်တလို့လေအဲ့ဒီအချိန်ကြီးဒီမရောက်သေးပါဘူ
းစကိုင်းတိုင်းနဲ့ချင်းပြည်နယ်ဘက်တွေမှာတော့ကလေးမျိုးကရာသဂိုဆယ်ကြီးရေရှမ်းပြီးဆယ်ကျိုးပေါက်တော့မယ်ဆိုတဲ့သတင်းစကားတွေထွက်ပေါ်နေပါတယ်တချို့ဒေသခံတွေဘက်ကတော့ဆယ်ရေကြီးရေရှမ်းဖြစ်တာဟာမိုးရာသီမှာဖြစ်လေဖြစ်တာရှိတယ်လို့ဆိုကြပြီးစိုးရင်ကြတယ်လို့တော့ပြောပါတယ
်တောင်လူဆရာပေါက်ကြတယ်နဲတဲ့ဟုတ်စာရေတက်လာတယ်တဲ့အဲ့လိုပြောတာအချိန်ကြီးဆိုးတဲ့အချိန်မဟုတ်ပါဘူးနည်းနည်းတော့ တကယ်ဆိုရင်ဒီကနည်းနည်းများလာတာပါသူ့လက်ဆက်တော့မဟုတ်ဘူးအဲ့ဒီအထက်ပိုင်းမှာရရွှေဆွဲဆွဲမှာတော့ရွာလာရှိမှာအဲ့တောင်ပေါ်ဒီမှာလေ
ကလေးမျိုးကန်တူပြောသွားတာပါတမူးဘံမှာလဲရာသကြို10ဘက်ကနုံးကန်ကျိုးပေါက်တယ်ဆိုတဲ့သတင်းစကားတွေထွက်ပေါ်နေတယ်လို့တမူးဒေသခံကပြောပါတယ
်နုံးကန်ပေါက်တယ်လို့ကြားရတယ်ဟောရာသကြို10မှာပြရာသကြို10မှာကျွန်တော်တမူးကလေးရဲ့မိုးကျွန်တော်တမူးတဲ့ကိုကလေးရဲ့မိုးသားများနေတယ်လို့ကြားရတယ
်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာတော့ကလေးမျိုးကရာသကြို10ကြီးကျိုးပေါက်တော့မယ်ဆိုတဲ့သတင်းစကားတွေထွက်ပေါ်နေတဲ့အပေါ်စိုးရိမ်နေကြတာနဲ့ပတ်သက်ပြီးလူမှုဝန်ထမ်းဝန်ကြီးဘက်ကလူမှုကွန်ရက်တွေပေါ်ကသတင်းစကားတွေကိုအချိန်နဲ့တပြေးညီသိရှိနိုင်တဲ့အကျိုးထူးတယ်လို့ကောလာဟာလာတွေလည်းရှိနိုင်တာမို့အစိုးရမကြီးကြဘုံနဲ့ရက်ွက်အုပ်ချုပ်ရေးမှူးဒေသခံသက်ဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့အချိန်နဲ့တပြေးညီသတင်းထုတ်ပြန်မှုတွေကိုနားဆွင့်ထားကြဖို့တဘာဝဘေးအန္တရာယ်ကြာရောက်တဲ့အချိန်မှာတာဝန်ရှိတဲ့သူတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းပါတယ
်။ဒီဖြစ်တာတော့မီဒီယာတွေကတအားများလာတယ် Facebook ဆိုတာလည်းပေါ်လာတဲ့အကြောင်းမလို့အန္တရာယ်ရှိရတဲ့အန္တရာယ်မရှိရတော့ဒါပေမဲ့အဲ့ဒီမီဒီယာတွေပေါ်လာလို့လည်းကျေးဇူးတင်ကြတဲ့အကြောင်းတွေလည်းရှိတယ်။ဘာဖြစ်လို့လဲဆိုတော့မီဒီယာတွေပေါ်လာတော့ဖြစ်တဲ့လူတက်လာတယ်သိရတယ်ဆိုတဲ့ခါကျတော့ကျူတင်ပြည်စင်တဲ့အတိုင်းကျတော့ပူအားကောင်းအောင်လုပ်လို့ရတဲ့အကြောင်းဒါမီဒီယာရှိရရဲ့ကောင်းချိုးပေါ့နော်ဆိုတာကတော့ရုပ်ကြီးရဲ့ဒိဗက်ပေါ်ဆောင်မှုတို့မှာသူတို့ကလည်းစိုးရိမ်လူကြီးကလည်းဖြစ်ဖြစ်မှာပေါ့တစ်ခါကျအထက်တန်းဖြစ်စရာမျိုးလည်းကျွားတတ်တယ်ခါကျလို့ချင်းလည်းတရားရေးသတိကောက်ထားတဲ့သတင်းမှရကြည်စွာနဲ့ကျွန်တော်ချက်ချင်းနဲ့စီးသူကိုတင်ပြမယ်ပေါ့အခုလည်းကျွန်တော်ဒီရင်းမှာအဲ့လိုဖြစ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်သတင်းမှကိုရအောင်တပ်ပုံနေလဲသူ့နေလဲချက်ချက်ပြတ်ပြတ်သွားနိုင်တဲ့မီဒီယာကနေပြီးတော့ကျွန်တော်ဒီသူရှင်းဖို့အတွက်ကိုကျွန်တော်ပြင်ဆင်နေတယ
်နှင်းစင်လိုမိုးများရေကြီးရေရှမ်းဖြစ်မှုတွေကြောင့်သခိုင်းတိုင်းနဲ့ချင်းမီနယ်ဘက်တွေမှာမြေပြိုကျမှုတွေရွေလွှမ်းမိုးမှုတွေဖြစ်လေရှိပြီးဆယ်တွေရေရှမ်းပြီးကျိုးပေါက်မှုတွေဖြစ်ကုန်မယ်ဆိုပြီးဒေသခံတွေဘက်ကစိုးရိမ်မှုတွေမကြာခဏဖြစ်လေရှိပေမဲ့လို့ရာသကြိုဆယ်ကြီးကျိုးပေါက်သွားတာမျိုးတော့ဆူဆူဝါဝါမဖြစ်ခဲ့ပါဘူးရှင်အခု VOE မြန်မာပိုင်းကနေပြီးတော့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးဒီဒေသခံကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့ရာသကြိုဆယ်ကြီးမှာရေအခြေအနေကမိုးများလို့ဆယ်ထဲမှာရေများလာတာဖြစ်ပေမဲ့လို့အခုလောလောဆယ်မှာတော့ရာသကြိုဆယ်ကြီးနဲ့ဒီနုံးတားတဲ့ဆယ်တွေမှာရေကအတော်လေးကျသွားပြီဖြစ်လို့စိုးရိမ်စရာအနေအထားမရှိတော့ဘူးလို့သိရပါတယ်။ဒါပေမဲ့ကလေးနဲ့တမူးဘက်မှာတော့မိုးတွေကများနေတော့မယ်လို့သိရပါတယ်ရှင်။VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကထွက်တဲ့ကော်ဖီတွေဟာနိုင်ငံတကာစံနဲ့အထူးတန်းဝင်နေဆိုတာကိုကမ္ဘာနိုင်ငံတွေကိုပြသနိုင်ခဲ့ပြီးဖြစ်လို့အရေးအသွေးနဲ့ထုတ်လုပ်မှုပိုင်းတိုးတက်အောင်စူးစမ်းသွားမယ်လို့မြန်မာနိုင်ငံကော်ဖီအသင်းဥက္ကဋ္ဌဦးရဲမြင့်ကပြောပါတယ်။ဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့မှာကျင်းပခဲ့တဲ့ကော်ဖီပြပွဲမှာလာရောက်ပြသခဲ့တဲ့ဦးရဲမြင့်ကိုကိုဇော်ဝင်းနိုင်ကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာနားဆင်ပါရှင
်။ဟုတ်ကဲ့ဦးရဲမြင့်အခုလိုပြောလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ကိုရဲမြင့်ကဒီမြန်မာနိုင်ငံကော်ဖီအသင်းရဲ့ဥက္ကဋ္ဌဆိုတော့မြန်မာနိုင်ငံကော်ဖီအသင်းဆိုတာဘယ်လိုပေါ်ပေါက်လာပြီလဲဆိုတာကျွန်တော်တို့အရင်အချင်းချင်းလေးပြောပြပါအောင်ခင်ဗျ
ာ။ဟုတ်မြန်မာနိုင်ငံကော်ဖီအသင်းမှာကျွန်တော်တို့အစုအဖွဲ့6ခုရှိပါတယ်။အဲ့တော့ဒီအစုအဖွဲ့တွေပေါင်းပြီးမှကျွန်တော်တို့မြန်မာနိုင်ငံကော်ဖီအသင်းဆိုတာဖြစ်ပေါ်လာတာပါ။အဲ့တော့ကော်ဖီအစုအဖွဲ့တွေကတော့ပြင်ဦးလွင်မိုးကုတ်ရွာငန်းနောင်ချိုရန်ကုန်နဲ့ချင်းပြည်နယ်တို့မှာဖြစ်ကြပါတယ်။ဆက်ပြီးတော့လည်းကျွန်တော်တို့ coffee အစုအဖွဲ့တွေ cluster ပေါ့နော် coffee cluster တွေဆက်ပြီးဖွဲ့သွားမှာပါ။ဟု
တ်ကဲ့။ဆိုတော့အစုအဖွဲ့တွေဆိုတာကဟိုလုပ်ငန်းရှင်တွေလည်းပါတယ်။နောက် coffee site တဲ့လူတွေလည်းပါတယ်။အဲ့လိုလားဘယ်လိုပုံစံမျိုးလဲခင်ဗျာ
။ဟုတ်ပါတယ်ခင်ဗျာ။အစုအဖွဲ့ဆိုတာကျွန်တော်တို့တောင်သူတွေပေါ့နော်။တောင်သူတွေကတောင်သူကြီးတွေ farm estate တွေလည်းပါပါတယ် small farmer တွေလည်းပါပါတယ်ပြီးတော့ coffee site ပြုထုတ်လုပ်တင်ပို့ရောင်းချသူတွေအားလုံးပါဝင်ကြပါတယ
်ဟုတ်ကဲ့
ဟုတ်ကဲ့
ဆိုတော့ဒီ coffee site တဲ့လူတွေထားကြပါတော့လုပ်ငန်းရှင်တွေအစုအဖွဲ့တွေကတော့သူတို့ဒါအစုနဲ့အဖွဲ့နဲ့ရှိပြီပေါ့နော်ဒါပေမဲ့ဒီ coffee site တဲ့ဒီတတိပုဂ္ဂလ site တဲ့လူလည်းပါမှာရှိတယ်လို့ကြားပါတယ်တပိုင်းတန်တိုင်းပေါ့နော
်ဟုတ်ကဲ့
ဆိုတော့အဲ့လိုလူတွေကရောဒီ coffee အတင်းတဲ့ဟိုဝင်လာတဲ့အတွက်ဘယ်လိုအကျိုးမြတ်တွေရနိုင်မလဲ
အဓိကကတော့ကျွန်တော်တို့ကဒီ coffee ဟိုဒီ production ကြီးပဲ emphasize လုပ်တယ်ဆိုတာကဒါဟိုအရင်ခေတ်ကြီးရှေးကျတဲ့ခေတ်တွေမှာပဲလုပ်တာပေါ့အခုကတော့ဒီဈေးကွက်နဲ့ဟန်ချဲညီညီပေါ့နော်လှုပ်ရှားကြတယ် market ရဲ့လူအပ်ချက်အရာထုတ်လုပ်ကြတယ်ပေါ့နော်ဒါကဟိုတိုးတက်တဲ့ခေတ်မှာပေါ့နော်အဲ့တော့ကျွန်တော်တို့ကဗာလဲဆိုတော့ဈေးကွက်နဲ့ချိတ်ဖို့ပေါ့ value chain သဘောကျွန်တော်တို့ဝိုင်းလုပ်ကြတဲ့သဘောပါပဲ site ပြုထုတ်လုပ်တင်ပို့ရောင်းချတဲ့သူတွေအားလုံးပါမယ်ပြီးတော့တောင်သူတွေဈေးနှိမ်ခံရမှုမရှိအောင် ကာကွယ်ပေးမယ်ဒီသဘောတွေပါပဲပြီးတော့လိုအပ်တဲ့စိုက်ပျိုးနည်းပညာတွေအားလုံးကိုကျွန်တော်တို့ဘက်ကတတ်နိုင်သလောက်ပံ့ပိုးပေးမယ်ဒါလုံရမဲ့လုပ်ငန်းတွေအားလုံးကိုလည်းအဖွဲ့အစည်းဒီဒီနဲ့ဆက်ဆက်ပြီးတော့လုပ်ကြိုင်မယ်ပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့တနည်းအားဖြင့်တော့ဈေးကွက်တည်ငြိမ်အောင်လုပ်ပေးတယ်ဆိုတဲ့သဘောလားခင်ဗျ
ဟုတ်ပါတယ်ခင်ဗျကော်ဖီဈေးကွက်ရရှိအောင်ပေါ့ဈေးကွက်ရရှိအောင်လုပ်ပေးတယ်ပြီးတော့ဈေးကွက်ကိုလည်းကျွန်တော်တို့ကထိန်းချုပ်တာမဟုတ်ဘူးဒီဈေးကွက်ကိုဒီအောက်ကိုဆင်းမသွားအောင်ကျွန်တော်တို့ subsidize ပေါ့နော်ဒီဈေးကွက်တစ်ခု production cost ကိုကဘာထုတ်လုပ်မှုဈေးရိတ်ကိုကဘာဖြစ်အောင်ကျွန်တော်တို့ဘက်ကကြံဆောင်ထားတယ်ပေါ့အဲ့တော့လွန်ခဲ့တဲ့နှစ်နဲ့သုံးနှစ်လောက်ကစပြီးတော့ကျွန်တော်တို့ဒီဈေးကွက်ကိုကျွန်တော်တို့ကဒီ production cost ကိုကာပါဖြစ်အောင်တတ်မှတ်ပေးလိုက်တဲ့အခါမှာအဲ့ဒီအောက်ကိုဈေးကမစင်းတော့ဘဲနဲ့ပြန်ဆိုင်မှုတွေဖြစ်ပြီး coffee ဈေးကွက်ကောင်းလာတယ်။ဒီပိုင်းနဲ့ထဲမှာပဲကျွန်တော်တို့က coffee ဈေးကွက်ကိုရှာဖွေရတာပေါ့ခင
်ဗျ။ဟုတ်ကဲ့။ဆိုတော့ဒီမြန်မာနိုင်ငံ coffee အသင်းအနေနဲ့နိုင်ငံတကာမှာလည်းလဲ့ပြီးတော့လုပ်နေကိုင်းနေပြီဆိုတော့ကျွန်တော်တို့ကြားပါတယ်။
ဟုတ်ကဲ့
။အခုဆိုတော့အမေရိကကိုလာတဲ့အကြောင်းရင်းကလည်းဒီအမေရိကမှာရှိတဲ့ဒီ coffee ပြပွဲပေါ့နော
်
အဲ့လိုလာပြီးတော့မြန်မာနိုင်ငံကိုစားပြုပြီးတော့တက်ရောက်ပြသတယ်လို့ကျွန်တော်ကြားပါအဲ့ဒါလေးလည်းရှင်းပြပါအောင
်ဟုတ်ကဲ့ဗျာကျွန်တော်တို့က coffee ထွက်လာတဲ့အခါမှာကမ္ဘာအဆင့်မီ special coffee specialty coffee ပေါ့နော်အထူးတန်းဝင် coffee ဖြစ်အောင်ဒီဟို USA ရဲ့ပံ့ပိုးမှုနဲ့ Winrock International အဖွဲ့ရဲ့ပံ့ပိုးမှုပေါ့နော် coffee quality institute လို့ခေါ်တဲ့အဖွဲ့အစည်းတွေကနေဝိုင်းဝန်းပံ့ပိုးမှုတွေကြောင်းကျွန်တော်တို့က quality မြင့်တဲ့ကော်ဖီတွေကိုကျွန်တော်တို့ကစက်ရုံနေလုပ်ပြီးတော့ဒါနည်းပညာတွေနဲ့ကျွန်တော်ကောင်းအောင်ထုတ်လုပ်တယ်အဲ့ဒီထုတ်လုပ်တဲ့အဆင့်မီတဲ့ကော်ဖီတွေကိုဈေးကွက်ရရှိအောင်လုပ်တဲ့နေရာမှာအတ္တလန္တာပြပွဲအပအဝင်ပြပွဲတွေကျွန်တော်တို့သွားကြရတာပေါ့သွားပြီးတော့ကျွန်တော်တို့ချိတ်ဆက်တယ်အဲ့လိုအဲ့ဒီအခါမှာကော်ဖီ quality institute ရဲ့ပံ့ပိုးမှုနဲ့အခုဒီပြပွဲမှာဆိုလို့ရှိရင်မြန်မာနိုင်ငံကော်ဖီအကြောင်းကိုအခန်းတစ်ခုမှာကျွန်တော်တို့ cup test လုပ်ကြရတယ်ပေါ့အဲ့တော့ကမ္ဘာကော်ဖီကုန်တဲ့တွေတော်တော်များများကလာရောက်ကြည့်ရှုပြီးတော့စိတ်ဝင်စားကြတယ်order တက်တယ်ပေါ့နော်ကျွန်တော်တို့ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့တနည်းအားဖြင့်တော့ဒါဒီ American ဈေးကွက်ကိုစပြီးတော့ဝင်ရောက်ထိုးပေါက်တဲ့ခြေလန်းလို့ပြောရမှာပေါ့
ဟုတ်ပါတယ်ခင်ဗျာ American ဈေးကွက်ကိုထိုးပေါက်တဲ့နေရာမှာကျွန်တော်တို့မြန်မာကော်ဖီကဂုံတိတ်ခါရှိစွာနဲ့ပေါ့နော်ဒီကျွန်တော်တို့ကော်ဖီကအနံ့ရောအရသာရောပါဝင်တဲ့ပစ္စည်းဖြစ်တဲ့အတွက်အနံ့အရသာနဲ့ပြည့်စုံမှာကော်ဖီကောင်းတစ်ခုဖြစ်မှာပါကျွန်တော်တို့ကံကောင်းတာတခုကတော့ကျွန်တော်တို့ကကော်ဖီအထူးတန်းဝင်ကော်ဖီစိုက်နိုင်တဲ့နိုင်ငံထဲမှာကျွန်တော်တို့မြန်မာနိုင်ငံကလည်းပါပါတယ်အခုအဖွဲ့အစည်းအသီးသီးရဲ့ဝိုင်းဝန်းပတ်ပိုးမှုနဲ့ပြီးတော့မိမိတို့စီစီလုံးလုံးနဲ့လှုပ်ဆောင်မှုကြောင့်လို့ကျွန်တော်တို့မြန်မာနိုင်ငံကော်ဖီကလည်းကမ္ဘာအလယ်မှာကျွန်တော်တို့ဝင်းဝင်းထည့်ထည့်နဲ့ပြနိုင်ခဲ့ပါပြီပေါ့
ဟုတ်ကဲ့ဒါကတော့အမေရိကကိုလာတဲ့ခီးစဉ်ပေါ့နော်အမေရိကမှာလုပ်တဲ့ကော်ဖီပြပွဲပေါ့တခြားနိုင်ငံတွေကမြန်မာနိုင်ငံကော်ဖီအသင်းအနေနဲ့လိုက်ပြီးတော့ပြသပြီးတော့အခုလိုမျိုးထိုးပေါက်တာတွေရှိနေပြီလားခင်ဗျာ
ပြပါတယ်ခင်ဗျာကျွန်တော်တို့ပထမအသင်းစဖွဲ့တဲ့နှစ်မှာပဲ2000ဒီကျွန်တော်တို့14ပြပွဲမှာကျွန်တော်တို့ဒီဟိုဟာ Thai Fest ပြပွဲကနေပြီးတော့ဝင်ရောက်ပြီးတော့စပြပါတယ်အဲ့တော့နိုင်ငံတကာရှုအဲ့ဒီကနေပြီးတော့စပြီးတော့ကျွန်တော်တို့အတွေ့အကြုံပေါ့လေအဲ့ဒီကနေပြီးတော့ကျွန်တော်တို့ဂျပန်မှာလည်းပြပါတယ်ဒီဖူရှုနဲ့ပတ်သက်လို့အာဆီယံဖူရှုတို့ဘာတွေကိုကျွန်တော်တို့သွားပါတယ်ပြီးတော့ကိုရီးယားပြပွဲတွေလည်းသွားပါတယ်အဲ့တော့ဒီပြပွဲကတော့ဒီအတ္တလန္တာပြပွဲကတော့ကမ္ဘာမှာအကြီးကျယ်ဆုံးမှာအဲ့တော့ Seattle မှာလုံးမဲ့နောက်နှစ်ပြပွဲကလည်းကြီးကြီးကျယ်ကျယ်ဖြစ်မှာပါအဲ့တော့ကျွန်တော်တို့ကတော့ဒီဈေးကွက်ထိုးပေါက်ဆရာရှိတာလည်းထိုးပေါက်တယ်လို့ production ဘက်ကလည်း quality ကိုထိမ့်ပြီးတော့မြန်မာကော်ဖီကိုကမ္ဘာဈေးကွက်မှာဝင်နိုင်အောင်ကျွန်တော်တို့ဖောက်ရဲမှာပါ
ဟုတ်ကဲ့ဆိုတော့ဟိုကိုရိုရဲမြင့်ပြောသားတဲ့ထဲမှာလည်းပါပါတယ်နိုင်ငံတကာအဖွဲ့အစည်းတွေကကူညီပံ့ပိုးပေးတယ်ဆိုတာဘလို့အကူအညီတွေများရတယ်လဲဘယ်နိုင်ငံတွေအများအကူအညီပေးနေပါလဲမြန်မာနိုင်ငံကော်ဖီအသင်းရော
ခုလောလောဆယ်တော့ကျွန်တော်တို့ USA ရဲ့ပံ့ပိုးမှုနဲ့ Winrock International ကပဲအဓိကပံ့ပိုးပေးတာပါအဲ့တော့သူတို့ကတော့ value ဒီဈေးကွက်ရရှိအောင်ထိန်းတဲ့နေရာမှာ value chain ပေါ့ဒီ cap to ဒီ3 to cap ပေါ့နော် value chain တစ်လျှောက်လုံးမှာကျွန်တော်တို့လုံးဆောင်တဲ့အခါမှာ site view ပဲလဲပါတယ် processing ဘက်မှာလည်းကျွန်တော်တို့စနစ်တကျနဲ့လေ့ကျင့်ပေးတယ်နောက် set piece fee တွေနဲ့ပတ်သက်လို့လည်းသူတို့ဘက်ကပံ့ပိုးမှုတွေရှိပါတယ်အဲ့တော့ကျွန်တော်တို့ဘက်ကလည်းတောင်သူတွေကိုဈေးမှန်ရအောင်ကျွန်တော်တို့ကအစွမ်းကုန်ဆောင်ရွက်ပါတယ်ပြီးတော့ဒီအထူးတန်းဝင် copy ပြပွဲပေါ့နော် SEA ပြပွဲမှာကျွန်တော်တို့ဘာအတွေ့အကြုံရတယ်ဆိုတော့ transparency ဆိုတာဒီတောင်သူရှိရဘလောက်ဝယ်လိုက်တယ် processing မှာဘလောက်ကြားတယ်စာပြစ်ချချက်အနေနဲ့ဘလောက်ယူတယ်အားလုံးက transparency ရှိရှိနဲ့လုပ်ပြီးတော့ဝင်းဝင်းပေါ့နော်ဒါအားလုံးမျက်မျက်တာတာနဲ့ကုန်တယ်ရော
ထုတ်လုပ်ပြီးတော့
ဟုတ်ကဲ့အကျိုးရှိအောင်ဆောင်ရွက်ကြမှာပါ ဖရောအဲ့ဒါကကျွန်တော်တို့အတွက်တော်တော်ကိုအတွေ့အကြုံရပြီးတော့ဒီ trading နဲ့ပတ်သက်လို့လည်းကျွန်တော်တို့အတွက်အများကြီးအတွေ့အကြုံရခဲ့ပါတယ
်ဟုတ်ကဲ့ဆိုတော့အခုဒီမှာအမေရိကန်လာတဲ့ရှင်းနေမှာလည်းနောက်ပြပွဲရှိတယ်ဟိုလာဖို့လာလာရှိတယ်ပေါ့ဆိုတော့ဒီကပြန်သွားရင်ရောမြန်မာနိုင်ငံမှာပြန်လုပ်ဖို့တွေ့ချက်လှုပ်ဆောင်မဲ့အစီအစဉ်တွေပါတယ်များအခုအကြံဉာဏ်တွေများရခဲ့ပါတယ်
ဟုတ်ကဲ့ပြန်ကျွန်တော်တို့ကော်ဖီအရေသွေးကောင်းတွေထိုးတက်ထုတ်လုပ်ဖို့ဖြစ်တာဈေးကွက်ရှိရင်တောင်သူတွေကတောင်သူကြီးရောတောင်သူငယ်တွေရောအကုန်လုံးစိတ်ဝင်စားပါပါဖိအောင်ကြတဲ့အခါမှာကျွန်တော်တို့ကကြိုတင်ပြင်ဆင်တဲ့အနေနဲ့မျိုးကောင်မျိုးသတ်တွေကိုကျွန်တော်တို့ဖိုက်ထားပါတယ်။ဒီမျိုးကောင်မျိုးသတ်တွေကိုကျွန်တော်တို့အခမဲ့ဒီတောင်သူငယ်တွေအတွက်ဖြန့်ဖြူးပေးမှာပါ။အဲ့တော့အမှန်တကယ်ဖိုက်ပြိုးထုတ်လုံးမဲ့လူတွေကဒီတက်ဆိုင်ရအပွဲပြီးဒီကကျွန်တော်တို့ကော်ဖီအသင်းကိုဆက်သွယ်ဆောင်ရွက်နိုင်ပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့။ဆိုတော့မြန်မာနိုင်ငံမှာအခုကော်ဖီစိုက်တဲ့တောင်သူပေါ့နော်။တောင်သူကတော်တော်များများရှိသလား။ဒါမှမဟုတ်တနည်းအားဖြင့်ပြောရရင်ကော်ဖီစိုက်တဲ့ဧကရောကျွန်တော်တို့ခမန်းကြီးခမန်းကြည့်လို့ရနိုင်မလားအလက်ရှိနေထားမှာ
ဒီကျွန်တော်တို့အစိုးရတရားဝင်ထုတ်ပြန်တဲ့စာရင်းတွေရတော့ဧကပေါင်း3000လောက်ကျွန်တော်တို့ coffee free man game တွေမှာရထားပါတယ်အဲ့တော့ coffee တကယ်တမ်းတောင်သူငယ်တွေအများတာကတော့နောင်ချိုနယ်မှာရှိသည်တလို့ပြည်ဦးလွင်နယ်မှာလည်းရှိပါတယ်အဓိကတော့ရှမ်းပြည်နယ်တောင်ပိုင်းရွာငံမြို့နယ်တဝိုင်းမှာပို့ပြီးတော့များပါတယ်အဲ့တော့ဒီ coffee ကဈေးနှုန်းကျတဲ့အခါမှာတောင်သူတွေက coffee ပြင်တွေခုတ်ပစ်တဲ့အထိ coffee ကိုစိတ်ဝင်စားမှုနင်းပါလာပါတယ်ကြံတဲ့ဒီတောင်သူငယ်တွေကတော့ဒီဒီရွာငံဘက်မှာပို့ပြီးများပါတယ်အဲ့တော့ကျွန်တော်တို့ကဒီကော်ဖီဈေးကွက်ခိုင်ပါတယ်ဆိုလို့ရှိရင်သူတို့အနေနဲ့တော့စိတ်ဝင်စားမှုပုံမှန်များလာမှာပါအဲ့တော့ကျွန်တော်တို့ကထုတ်လုပ်မှုလုပ်ငန်းမှာလည်းတိုးတက်အောင်ဆောင်ရွက်ရမှာဖြစ်တယ်လို့ဒီ processing ဘက်မှာရော quality control ဘက်မှာရောကျွန်တော်တို့ဆောင်ရွက်ရအောင်မှာပ
ါဟုတ်ကဲ့တောင်သူတွေကပြန်ကြည့်မယ်ဆိုရင်သူတို့အနေနဲ့အစောပိုင်းကတော့ပေါ့နော်ဒီဈေးနေတဲ့အခါကျတော့ကော်ဖီစိုက်ဖို့စိတ်ဝင်စားတာရှိခဲ့တယ်လို့သူတို့ဘက်မှာတခြားလိုအပ်ချက်တွေရောဘာတွေရှိတယ်လဲဥပမာစောစောပြောတဲ့ဒီမျိုးကောင်းရဖို့ကိစ္စတွေပါတယ်သူတို့ဘက်ကလိုအပ်ချက်တွေကဘာတွေရှိတယ်လဲ
အဲကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တော့တောင်သူတွေမှာထိထိရောက်ရောက်ပံ့ပိုးပေးတဲ့အစီအစဉ်မျိုးကဟိုတော်တော်နည်းတယ်ပေါ့အဲ့တော့ကျွန်တော်တို့အတင်းစပြီးပေါ်လာတဲ့နေရာကစပြီးတော့ကျွန်တော်တို့ကတော့ပရာဟိတာစိတ်ဓာတ်နဲ့ပဲကျွန်တော်တို့ဝိုင်းနေပြီးတော့ကျွန်တော်တို့ကလည်းလေသမားဖြစ်တဲ့အတွက်ကော်ဖီဆိုင်တောင်သူဖြစ်တဲ့အတွက်ကိုချင်းစာတရားထားတယ်အဲ့တော့တတ်နိုင်သလိုဈေးကိုဒါမြတ်မြတ်တတဖြစ်အောင်ဟိုဆောင်ရွက်มาဖြစ်တယ်လို့ကျွန်တော်တို့နဲ့လည်းလူအပ်ချက်တွေအားလုံးကိုညှိနှိုင်းပြီးတော့တိုင်ပင်ဆောင်ရွက်တော့မှာပါ။ဘာဖြစ်လို့လို့ဆိုတော့ကျွန်တော်တို့ကစိတ်ဝင်စားမှုတူတဲ့အုပ်စုဖြစ်ပါတယ်။ကျွန်တော်တို့အဲ့ဒါကို common ground ကိုကျွန်တော်တို့တူတဲ့လူတွေဖုတ်ပြီးတော့ကျွန်တော်တို့ဖွဲ့ထားတာဖြစ်တဲ့အတွက်ထိထိရောက်ရောက်ကျွန်တော်တို့ပံ့ပိုးပေးသွားမှာပါ
။ဟုတ်ကဲ့ဆိုတော့ဟိုဒီပြည်တွင်းဆိုလို့မြန်မာနိုင်ငံမှာလည်းအခုအရင်တုန်းကလည်းမတူ coffee တောက်တဲ့အရေးအတွက်ကဟိုလူငယ်တွေကြားထဲမှာရောလူကြီးကြားတော့တော်တော်လေးတော်တော်လေးကို coffee ပေါ်စိတ်ဝင်စားပြီး coffee တောက်တဲ့အရေးအတွက်တော်တော်များလာတွေ့ရတယ်လေပြည်တွင်းဈေးကွက်မှာတော့တော်တော်လေးထိုးပေါက်နိုင်ပြီလားဟိုဒီ coffee မြန်မာနိုင်ငံကထွက်တဲ့ coffee တွေကဆိုလက်ရှိအထိကတော့နိုင်ငံခြားဝင်တဲ့ coffee တွေကတော်တော်လေးလွှမ်းမိုးတာရှိတာဘူးเนา
ะဟုတ်ပါတယ်ခင်ဗျာဒီဈေးကွက်သဘောတရားအရတော့ရှင်ပြိုင်ကြတာပေါ့เนาะကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ coffee ခေါင်းဒီဘလို့အရသာတွေနဲ့ပြည့်စုံတယ်ဆိုတာကိုကျွန်တော်တို့ပညာပေးတဲ့လုပ်ငန်းတွေစတင်ရပါမယ်အဲ့တော့ coffee ခေါင်းတရက်ကဘာတွေနဲ့ညီရမလဲဆိုတော့acidity ခြေနဲ့အရသာရှိရမယ်ဒါဒီသူ့ရဲ့ roasting ပေါ်မှာမူတည်ပြီးတော့ခါတဲ့အရသာလည်းပါတယ်အဓိက aroma ပေါ့နော်ဒီအနံ့အရသာနဲ့ပြည့်စုံနေဆိုတော့ဒီပြီးတော့ clean ဖြစ်တယ်ဒါတွေအားလုံးဟာဟိုဖူပေါင်းပြီးတော့ဒီ specialty grade အနေနဲ့ FAA ရသတ်မှတ်ထားတဲ့ score တွေရှိပါတယ်ကျွန်တော်တို့က85ဝန်းကျင်ရကြတဲ့အတွက်ကျွန်တော်တို့ကအထူးတန်းဝင် coffee တွေဖြစ်ပါတယ်အဲ့တော့မြန်မာပြည်သူတွေကမကပဲနဲ့ကဘာကတည်ဖို့လိုပါတယ်ကျွန်တော်တို့ coffee ကအထူးတန်းဝင်ဖြစ်တယ်ဆိုတာအဲ့တော့ဒီအရသာခံပြီးတည်တည်ချာချာတောက်တဲ့အခါမှာ sweetness ဆိုတဲ့အချိုဓာတ်လေးလည်းပါမယ်အချင်ဓာတ်လေးလည်းပါတယ်ဆိုတော့အကုန်လုံးနန်းရသာနဲ့ပြည့်စုံနေတဲ့ coffee ဖြစ်တယ်ဆိုတာကိုဒီမြန်မာနိုင်ငံသူနိုင်ငံသားတွေကပို့ပြီးသိသင့်ပါတယ်ပေါ့နော်ဒါကျွန်တော်တို့ကိုလည်းဒီမြန်မာ coffee ကိုလည်းပို့ပြီးတော့အားပေးစေချင်ပါတယ်ကျန်းမာရေးနဲ့လည်းညီညွတ်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ကိုယ်နဲ့ကျေးဇူးအများကြီးတင်ပါ
ဟုတ်ကဲ့ဆရာကျေးဇူးပါပဲ
ဒါကတော့မြန်မာနိုင်ငံကော်ဖီအသင်းဥက္ကဋ္ဌဦးရဲမြင့်ကိုကိုစောဝင်းလိုင်ကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရဲ့အဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မြန်မာဒီမိုကရေစီရဲ့အဆွေးနွေးခန်းအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဇူလိုင်လ3ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကိုစက်တိုက်နားဆင်ရပါမယ်အယူအဆထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာဖြစ်ပါတယ်နားဆင်ကြရအောင်ပါရှင်
လာပါရှင်။ VOA ကိုရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းသချင်းလေးတစ်ပုဒ်နဲ့ဖြောရေးပေးမှာပါ။မြန်မာတိချစ်သောရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုဒ်မြစ်တာဒီလက်ဆောင်ပေးအောင်မှာဖြစ်ပါရဲ့ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးဖော်ပြပေးသွားခြင်းပါတယ်။စိတ်ဝင်စားစရာသတင်းတွေဖတ်ရလို့ကျေးဇူးတင်ပါတယ်လို့ Facebook VOA စာမျက်နှာမှာဆိုလာသူကတော့သရရှင်အောင်ကိုနိုင်ဖြစ်ပါတယ်။ဒါရိုက်ကြည့်လို့ရအောင်လဲကူညီပေးစီခြင်းပါတယ်။ဘယ်လိုမျိုးလုပ်ရမလဲဆိုတာနည်းနည်းညှဝေပေးပါ။ကျေးဇူးတင်ပါတယ်လို့ပြောလာတာပါ။ဟုတ်ကဲ့ပါ။ကျွန်တော်တို့အစီအစဉ်တွေကိုဒါရိုက်ကြည့်ရှုဖို့အတွက်ကတော့ဒီရုပ်မြင်သံကြားကဒါရိုက်ထုတ်လွှင့်တဲ့အချိန်မှာကြည့်ရှုလို့ရပါရဲ့နော်။ရှစ်ပေစလောင်းကနေဖမ်းယူပြီးတော့ကြည့်ရှုလို့ရပါတယ်။ဒါမဲ့လည်းအဲ့ဒီလိုမှအဆင်မပြေဘူးဆိုရင်တော့ဒီသရရှင်က Facebook လဲသုံးနေစရာသိရလို့ Facebook မှာကျမတို့ဒီမြန်မာနိုင်ငံကိုတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အချိန်တပြိုင်တည်းထဲ Facebook စာမျက်နှာပေါ်မှာလည်းကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ Radio အစီအစဉ်တွေကိုလည်းအခုစပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးဖို့ကြိုးစားနေပါပြီ။တချို့လည်းစပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီနော်။ဒါကြောင့်မလို့ကျမတို့ဒီထုတ်လွှင့်ခြင်းဥပမာဟိုရုပ်မြင်သံကြားအစီအစဉ်ဆိုရင်တော့ည9နာရီက9နာရီခွဲအချိန်မှာအဲ့ဒီအချိန်မှာ Facebook စာမျက်နှာပေါ်တက်နေလိုက်တယ်ဆိုရင်ပဲကျမတို့ Facebook စာမျက်နှာ VOA မြန်မာပိုင်းစာမျက်နှာကနေပြီးတော့ဒီရုပ်မြင်သံကြားထုတ်လွှင့်မှုကိုနေ့စဉ်တိုက်ရိုက်ထုတ်လွှင့်ပေးပါရနော်ဒီနေ့လေးစမ်းကြည့်ပါလို့ပြောချင်ပါတယ်သောရရှင်တော်တော်များများဒီနေ့နဲ့အဆင်ပြေကြပါရစေကိုဇော်လင်းဆိုတဲ့ Facebook ကနောက်ထပ်သောရရှင်တယောက်ကတော့ VOA စာမျက်နှာမှာလာပြီးတော့ရေးထားတာပါလွန်ခဲ့တဲ့နှစ်90ကျော်စစ်အစိုးရအဆက်ဆက်သတင်းမှောင်ခေတ်တွေထဲမှာ VOA မြန်မာပိုင်းကသတင်းမှန်သိကျင်တဲ့သူတွေအတွက်တောက်ပတဲ့အလင်းနံတစ်ခုပါတဲ့အခုလိုမျိုးအမှတ်တရလေးပြောကြားပေးလာတာကျေးဇူးတင်ပါတယ် VOA အစီအစဉ်ကိုငငယ်လေးကနားထောင်ပြီးတော့ကြိုက်ခဲ့ပါတယ်ဆိုပြီးတော့အခုတော့အကန့်ကွက်ဆရာလေးတစ်ခုရှိလို့အစာရေးလာပါတယ်ဆိုတဲ့သောရရှင်ရဲ့အစာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ဒီသောရရှင်က
VOA ကိုငငယ်ကလေးကနားထောင်ခဲ့ပါတယ်ကြိုက်ခဲ့ပါတယ်စစ်ဆိုးရအဆက်ဆက်အုတ်ချုပ်တာငယ်စဉ်ကလေးကခံခဲ့ရပါတယ်စစ်ဆိုးရအုတ်ချုပ်တာကိုမကြိုက်ခဲ့ပါဘူးအခုကိုတင်ထားတဲ့အဆိုးရအုတ်ချုပ်တာလာပိုင်းပဲရှိသေးတယ်ကိုကြိုက်ခဲ့တဲ့ VOA ကတိုက်ရိုက်လေလိုင်းအစီအစဉ်တို့တချို့သောကဏ္ဍတွေမှာနိုင်ငံအတွက်အကြောင်းဖြစ်စေမဲ့ခေါင်းစဉ်တွေမေးခွန်းတွေဥတည်နေသလိုပဲအထူးသဖြင့်မနေ့ကတိုက်ရိုက်လေလိုင်းမှာမေးသွားတာတွေမကြိုက်ပါဘူးလက်ရှိဆိုးရဟာလာသားလေးပဲရှိပါသေးတယ်နိုင်ငံသားမှနေပြီးသတင်းလွတ်လပ်ခွင့်နေတဲ့ကိုထင်တိုင်းမပြောစေချင်ပါဘူးနိုင်ငံကြီးမှလုံနေတဲ့သတင်းသမားတွေပြီးပြီးသူတစ်ပါးနိုင်ငံရေးကိုအကျိုးမပြုရင်နေပါနှောက်ယှက်သူမဖြစ်စေချင်ပါဘူး VOA ကိုတော့အမြဲတမ်းနားထောင်အားပေးနေမှာပါဗျာ
ဒါရိုက်လေးလိုင်းစီစဉ်မှာဒီ VOA သတင်းတောက်တွေမေးတာကိုမကြိုက်ပါဘူးဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်သတင်းလွတ်လပ်ခွင့်နဲ့ကိုထင်တိုင်းမပြောစေချင်ပါဘူးဆိုလို့ဒီသောရရှင်ရဲ့အစားထဲမှာပဲနိုင်ငံတကာမှာသတင်းလွတ်လပ်ခွင့်အရှိတင်နေစရာပါနေပြီးသားပါနော်ဒါကြောင့်မလို့ဗမ်မလိုက်ဖဲသတင်းတင်ပြတာကိုတော့ခွင့်လွတ်ပါလို့ပြောချင်ပါတယ် Ilten ဆိုတဲ့သောရရှင်ရဲ့အစားကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်သူကလည်းအမြဲနားထောင်တဲ့နောက်ထပ်သောရရှင်တစ်ယောက်ဖြစ်ပါတယ်
ညာ9နာရီသတင်းကိုအမြဲနားထောင်ဖြစ်ပါတယ်တခါတလေအတန်ကြီးလင်းပြတ်သားမှုတွေမရှိပဲအားနေရင်10နာရီကနေ17နာရီအထိမကြေပွဲပြန်နားထောင်ပါတယ်VOA မှာနားမထောင်လိုက်ရင်တခုခုလိုနေသလိုပါပဲ VOA ဝိုင်းတော်သားတွေကလည်းအတန်ဩဇာကောင်းကြပါတယ်အားလုံးစိတ်ချမ်းသာကိုကျမ်းမှာပျော်ရွှင်ချမ်းမြေပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ
် VOA ကိုနားမထောင်ရရင်တခုခုလိုနေရဲဆိုလို့မလိုရအောင်လို့နေစဉ် VOA ကိုနားထောင်ရုပ်မြင်သံကြားကိုလည်းကြည့်ရှုပြီးတော့အားပေးပါလို့ပြောချင်ပါတယ်နော် တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးမပြောခင်မှာတော့တော်ရရှင်တွေကိုအနောက်တိုင်းဒေးလီတပူနဲ့ကြားဖြတ်ပြီးဖြောပြပေးကြပါရစေ။ Billboard Hot အဖြစ်ဆုံးတင်းနံပါတ်100အစီအစဉ်မှာလက်ရှိနံပါတ်4ရောက်နေတဲ့သတင်းလေးပဲဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကဒီသတင်းလေးကနံပါတ်5အစီအစဉ်မှာရှိပြီးတော့ဒီတစ်ပတ်မှာတော့တဆင့်တက်ပြီးတော့နံပါတ်4ဖြစ်လာတာပါ။ The Chainsmokers အဖွဲ့နဲ့ Dyer ပူရဲပြီးတော့တည်ဆူထားတဲ့ Don't Let Me Down ဆိုတဲ့သတင်းလေးကိုနားဆင်ခံစားကြပါဦးနော်။Right now, I need a miracle. Hurry up now, I need a miracle. Stranded, reaching out. I call your name, but you're not around. I say your name, but you're not around. I need ya, I need you right now. Yeah, I need you right now. So don't let me, don't let me, don't let me down.I'm losing my mind now, it's in my head.Focus အဖွဲ့နဲ့ဒါရီယာပူရဲပြီးတော့တည်ဆူထားတဲ့ Don't Let Me Down ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြမတိတ်ချစ်တော်ရရှင်တွေအတွက်လည်းမြမသတင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာမြစ်တာတည်လက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်နော်အခုတော့တော်ရရှင်ရဲ့အစားတွေကိုအချိန်ရသလောက်ဆက်ပြီးတော့ပြောပြပေးချင်ပါတယ် VOE ကထုတ်လွှင့်ပေးတဲ့သတင်းလွှာတွေပေါ်မှာတော်ရရှင်တွေတုံ့ပြန်ရေးသားလာကြတာတွေကိုလည်းဖြောပြပေးချင်ပါတယ်ရှင်ကျမတို့ဟိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာကိုညံဝင်းအောင်တင်ပြခဲ့တဲ့သတင်းတစ်ပုဒ်ဖြစ်တဲ့ဒီ27ရာစုပင်လုံညီလာခံတိုင်းနာတချို့တုတ်ပြင်းဆိုတဲ့ကောင်းကြီးနဲ့တတိုင်းပြည်လုံးအတိုင်းတာနဲ့အပြည့်ခတ်ရက်စဲနိုင်ပြီးတော့ခိုင်မာတဲ့ငြိမ်းချမ်းရေးရရှိဖို့အတွက် NLD အစိုးရကဆွေးနွေးပြီးတော့ဆောင်ရွက်နေတယ်ဆိုပေမဲ့လည်းတစ်ဖက်မှာတော့တက်မတော်ရဲ့လက်ရှိသဘောထားမပြောင်းလဲဘူးဆိုရင်ငြိမ်းချမ်းရေးကအလန်းကွာနေဦးမှာဖြစ်တယ်လို့လက်နက်ကိုင်တိုင်းနာခေါင်းဆောင်တချို့ကပြောလိုက်တဲ့အကြောင်းသတင်းတင်ပြခဲ့တာနဲ့ပတ်သက်တဲ့ပုံမှာသရရှင်ရဲ့အမြင်တွေတုံ့ပြန်ရေးသားလာကြတာကိုပြောပြပေးချင်ပါသေး။ရှမ်းပြည်နယ်မှာဒီရက်ပိုင်းတွေတည်းမှာအစိုးရတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးနောက်အဲ့လိုတိုင်းဒေသခေါင်းဆောင်တွေကပြောလိုက်တာပါ။ဒါဗီယိုသရရှင်ရဲ့ Facebook မှာတုံ့ပြန်ရေးသားလာကြတာမှာတော့ဖိုးပြေမောင်ဆိုတဲ့သရရှင်က
မြမပြည်ကိုတကယ်ငြင်းချမ်းကြပါသလား။အကြံတစ်ခုပြုလိုက်မယ်။ NLD နဲ့တက်မတော်ကိုသူ့ခွဲနေတဲ့ပြည်တွင်းမီဒီယာ၊ပြည်ပမီဒီယာတွေရဲ့အာဂရီလရေးသားမှုထုတ်လွှင့်မှုတွေကိုသတိပြုရှောင်ရှားနိုင်ရင်အနေဒီအစိုးရဖြစ်ချင်တဲ့ဆန္ဒအတိုင်းလည်းဖြစ်မယ်တတ်မတော်လည်းပြည်သူချစ်တတ်မတော်ဖြစ်လာမယ်ဒီနေ့မြန်မာပြည်မီဒီယာတွေကချစ်သူကိုတားစေမုန်းသူကိုနာသေးဆိုတာမျိုးဖြစ်နေကြတယ်သတိထားဖို့တင့်မြလာပါပြီ
ဒီတော်ရရှင်ကတော့မီဒီယာတွေကကိုကြိုက်တဲ့ဘက်ကိုဗက်ပင်းနေပါတယ်ဆိုပြီးပြောလာတာပါတော်ရရှင်ခင်မောင်တန့်ကတော့အစိုးရတက်တွေဘက်ကဘာကြောင့်ပြစ်ခတ်မှုတွေမရက်နိုင်တာလဲဆိုပြီးမေးခွန်းထုတ်လာပါတယ
်ကြောင်မဲမြို့နယ်ထဲမှာတအောင်းပလောင်တက်ဖွဲ့နဲ့အစိုးရတက်တွေတက်ပွဲဖြစ်နေတယ်29ရက်နေ့က3ချိန်ဖြစ်တယ်။ကထင်မာတိုက်ပွဲရဖို့သမရကိုယ်တိုင်အမိန့်ထုတ်တာဆက်တိုက်တယ်တဲ့။နံတူမျိုးနယ်မှာလည်း RCSS ရှမ်းလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ဇွန်လ28ရက်နေ့ကတိုက်ပွဲဖြစ်နေတယ်။27ရာစုပင်လုံညီလာခံငင်းညာရေးဆွေးနွေးပွဲလုပ်နေတာအစိုးရတပ်ကမရက်နိုင်တာဘာကြောင့်လဲ
။ရိုးရိုးလို့ဆိုတဲ့သရရှင်ရဲ့ဒီကိစ္စပေါ်မှာတုံ့ပြန်ချက်ကတော့
ငင်းညာရင်ဖြစ်စဉ်မှာတပ်မတော်ကသူ့ထင်တိုင်းဝန်တိုင်းကျဲနေသည်များကာလပတ်လုံးဘယ်တော့မှငင်းညာရင်မရဘူး။ငင်းငယ်ရင်ဖြစ်စဉ်ကိုဘယ်သူပဲခေါင်းဆောင်နေပါစေတက်မတော်ကိုထိမနိုင်သေးသည်၍ငင်းငယ်ရင်ဟာရေပြင်မှာအယုတ်ရေးပဲဖြစ်မယ်တက်ကလူကြီးတွေကလည်းသူတို့ထင်တိုင်းဆိုင်းလို့ရနေတဲ့ဘော့အုပ်အစိမ်းကိုပဲလက်ညှိုးထိုးပြနေအောင်ပါပဲ
ရိုးရိုးလူဆိုတဲ့ဒီတော်ရရှင်ကလည်းဒီတက်မတော်ဘက်ကအပြစ်ခတ်တွေရက်စဲသိမ့်ပါတယ်ဆိုပြီးတော့ပြောလာတဲ့အချိန်မှာကြော်နိုင်ဆိုတဲ့တော်ရရှင်ကတော့
မတူကွဲပြားတဲ့အယူဝါဒကိုလက်ကင်ထားနေသည်ဖြင့်တိုင်းပြည်ဟာငြင်းငြိမ်းနဲ့အလံဝင်နေဦးမယ်။အမေစုကငြင်းငြိမ်းကိုဥဆောင်ပြီးတော့လုပ်နေရဆိုပေမဲ့အပေါ်ရန်တက်တက်ဖြစ်နေခဲ့တဲ့တက်မတော်ရဲ့ဆန္ဒကိုမမေးဘဲကိုပြစ်ငြင်းငြိမ်းလှုပ်လို့ခရီးမရောက်နိုင်ထင်ပါတယ်။စေဦးစီးချုပ်ကတမရရဲ့အမိန့်ကိုအေးမလို့ပဲငြင်းငြိမ်းလှုပ်လို့ရပါမလား။
မတူကွဲပြားတဲ့အယူဝါဒတွေရှိနေသမျှငြင်းငြိမ်းရေးအလံဝင်နေဦးမှာမယ်လို့ဆိုလာပါတယ်။တော်ရရှင်နေလင်းရဲ့အမြင်ကိုလည်းကြည့်ပါအောင်နော်
။ငြင်းငြိမ်းရေးမယူခြင်းတဲ့သူတွေဟာအာဏာနဲ့ကိုကြိုးစီးပွားကိုကာကွယ်ဖို့လက်နက်အကူပြီးတိုက်ချင်အောင်ဆောင်နေဦးမှာပဲ။ဘယ်လိုဘယ်အဆင့်ကအာဏာနဲ့ကိုကြိုးစီးပွားဖက်တွယ်နေသလဲဆိုတာမြင်အောင်ကြည့်တတ်ဖို့ပဲ။ကျုံမြင်ပြောရင်တော့ဆီယနာရှင်တချို့နဲ့တိုင်းရင်းသားအဖွဲ့တချို့ဟာငြင်းငြိမ်းရေးရသွားရင်ခွက်ပြောက်မှကြောက်နေသလိုပဲတချို့တိုက်ခိုက်မှုတွေကခွက်မပြောက်အောင်အလုတ်ပြယုံဆက်ဆက်သာဖြစ်နေသလားလို့
ဒါကတော့မြန်မာနိုင်ငံမှာတတိုင်းပြည်လုံးအတိုင်းအတာနဲ့အပြစ်ခက်ရဲဆဲပြီးတော့ခိုင်မာတဲ့ငြင်းငြင်းရေးရဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ပြီးတော့ကျွန်တော်ရဲ့ Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးလာကြတာဖြစ်ပါတယ်နော်သောရရှင်တယောက်ရဲ့ရင်ဖွင့်စာကိုအခုဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင်အာကာရှင်းဆိုတဲ့သောရရှင်ကတော့ရန်ကုန်တိုင်းအတွင်းမှာရေးပေးတဲ့စနစ်ကိုစိတ်ညစ်လွန်းလို့ပါဆိုပြီးတော့ Facebook ပေါ်မှာစာရေးပြီးတော့ရင်ဖွင့်လာတာပ
ါရန်ကုန်တိုင်းထဲမှာရေးပေးတဲ့စနစ်ကလာလိုက်ပြက်လိုက်နဲ့တရက်လွတ်ပြီးရင်၃ရက်လောက်မလာဘူးဖြစ်နေတယ်ရေးလာတဲ့နေ့မှရေးချိုးရတယ်ဂျာဒီဝူဒူကပူလွန်းအိုင်လွန်းနေတမရသစ်တက်မှရေးကမမှန်တော့ဘူးအရင်ကမှန်တယ်အခုဆိုဘယ်ချိန်လာမလဲဆိုတာရေးကိုစောင့်မျှော်နေရတယ်တမရနဲ့ဒေါ်စုအမေစုတို့ဘာလုပ်နေကြတာလဲအသေးအမွှားကိစ္စဆိုပေမဲ့တော်တော်ခံရတာခက်တယ်ပူလွန်းတဲ့ဂျာဒီဝူဒူကြောင့်ကျွန်တော်တို့ယူဇနာမှာပဲရေပြက်တယ်လို့ကြားတယ်။ဘာကြောင့်လဲ?ပုံမှန်လေးလှုပ်ပေးစေချင်ပါတယ
်။လူတို့အတွက်မရှိမဖြစ်လိုအပ်တဲ့ရေကိုတော့ပုံမှန်လေးလှုပ်ပေးစေချင်ပါတယ်။ဆိုပြီးတော့သောရရှင်အာကာဟိန်း Facebook စာမျက်နှာပေါ်ကနေရင်ဖွင့်တောင်းဆိုလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့အစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်။နောက်ပိုင်းမှာတော့သောရရှင်တွေအတွက်ခစ်ပေါ်မြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးဦးမှာဖြစ်ပါတယ်။ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။သောရရှင်တွေအတွက်မြန်မာတခြင်းတွေတပုတ်မေတ္တာတွေလက်ဆောင်ပေးခြင်းပါတယ်ရှင်။ဒီအခုနှစ်ပိုင်းတွေအတွင်းမှာလူငယ်တွေကြားမှာအထူးရေပန်းစားနေတဲ့ Bobby Soxer တည်ဆူထားတဲ့တခြင်းလေးဖြစ်ပါတယ်21ဆိုတဲ့အခွေတွေကနေပြီးတော့အင်ရှင်မစိတ်ကူးဆိုတဲ့တခြင်းလေးဒီတခြင်းလေးကရည်လဲရည်ရပါတယ်ဒီတခြင်းလေးကိုသောရရှင်တွေနားဆင်ထားကြပါဦးနော
်ပင်ဒီကပတ်တဲ့ဂျာရရသာဆိုတာကိုတွက်ခါချိရတဲ့သူနဲ့ထိညာလက်ထက်မှာတရက်ကွက်လုံးချမ်းလက်မထားပါတဲ့အိမ်တက်စင်အကုန်ဖိတ်ချားမှာတဲ့ခင်းအဲ့ခံပဲစားစရာအလူမန်းတကပြင်းတဲ့ကိုကြလာလက်ဖွဲ့ပစ္စည်းတွေချားစရာသတိတရတော့စီစဉ်ချားပါနှစ်ဖက်မိပါတဲ့မိတ်ဆွေများစွာအဲ့ဝတ်ပကြည့်ဖြစ်မှာကိုအာနာအားလုံးကဝိုင်းပြီးဂုံပြုတ်ပေးတဲ့ပွဲမုံမိင်္ဂလာတပါးပ
ါဘော်ဘီဆော့ဆာတီဆိုထားတဲ့အင်ရှင်မစိတ်ကူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
မရီတနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်အောင်ပါရှင်။မြမမိရထားပြန်ပြီးပြုပြင်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မဲအင်ဂျင်နိုင်ကအခုကြီးတင်ဆက်ထားပါတယ်ရှင်။
ပြီးခဲ့တဲ့ဇွန်လ29ရက်နေ့ကရန်ကုန်မြမမီရထလုပ်ငန်းအောက်မြမပြည်ရုံးမှာဒင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်အဲ့ဒါကတော့အမေရိကန်ဒေါ်လာ4သန်းခွဲလောက်နဲ့ညီမျှတဲ့ဂျပန်ယန်350ကျော်အကုန်ကျခံပြီးအကောင့်ထဲပို့ခဲ့တဲ့လျှက်စစ်ရထားပြေးဆွဲတဲ့စီမံကိန်းရဆိုင်လိုက်ကြောင်းသတင်းမီဒီယာတွေကိုအသိပေးတာပါအဲ့ဒီနေ့မှာပဲလမ်းဖောက်ပြီးတာသိပ်မကြသေးတဲ့အေယာဝတီတိုင်းဟင်းရညောင်တုံးယထာလမ်းပိုင်းမှာလဲယထာပြေးဆွဲတာရက်ဆိုင်လိုက်ပြီလို့တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးကတိုင်းလွှတ်တော်အတွင်းရှင်းလင်းပြောဆိုခဲ့ပါသေးတယ်ပြီးခဲ့တဲ့နှစ်ကလည်းလက်ရှိလျှက်စစ်ယထာအစပြုပြေးဆွဲရာပန်ဆိုရန်လင်းစတောင်းနဲ့ရန်ကုန်ဘူရာကြီးလမ်းကြောင်းမှာ RBE ယထာပြေးဆွဲတာရက်ဆိုင်ခဲ့ရပါသေးတယ်အဲ့ဒါလဲလမ်းဖောက်ဆဆွဲပြီးသိမ့်မကြခင်မှာပဲရက်ဆိုင်လိုက်ရတာပါအရင်ယထာဝန်ကြီးဌာနဟာယထာပြေးဆွဲတဲ့လုပ်ငန်းတွေကိုဘလို့အကောင့်ထဲပေါ်သွားခဲ့ပါသလဲ NLD အစိုးရအတွက်ဘလို့အမွေဆိုးတွေထားရခဲ့ပါသလဲမြမမီးရထားလုပ်ငန်းပြန်ထူမှတ်ဖို့လုပ်နိုင်သေးရလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်လျှက်စစ်ရထားပြေးဆွဲမှုရဆိုင်လက်ရတဲ့ဖြစ်စဉ်ကအခုလိုပါရန်ကုန်ကန်နာလန်တခြားမှာလျှက်စစ်ရထားပြေးဆွဲဖို့ဆိုပြီးဂျပန် West Corporation နဲ့မြမမီးရထားလုပ်ငန်းတို့2015ဇူလိုင်28ရက်နေ့ကလက်မှတ်ရေးတူအကောင့်ထဲပေါ်ခဲ့ပါတယ်ကနလန်တခြားလျှက်စစ်ယထာပြေးမယ်လို့ဆိုပေမဲ့အဲ့ဒီနေရာမှာလျှက်စစ်ယထာပြေးဆွဲနိုင်တဲ့တီးတန့်လမ်းဖောက်လုပ်ထားတာမျိုးတော့မရှိပါဘူးကနလန်တခြားမှာကွန်တိန်နာကားတွေပါဝင်ကားတချို့ဖြတ်တန်းဖို့ဆိုပြီး Asia World ကုမ္ပဏီကဖောက်လုပ်ထားတဲ့အခပေးကွန်ကရစ်လမ်းမကြီးတစ်ခုရှိပြီးတော့ယထာလမ်းကြောင်းကိုအဲ့ဒီကွန်ကရစ်လမ်းပေါ်မှာပဲဖောက်ထားတာမျိုးပါလမ်းရဲ့ဖွဲ့စည်းပုံစိတ်ကန်းနေရအများအပြားရဲ့ဝင်ပေါက်ထွက်ပေါက်အားလုံးကိုခြုံငုံကြည့်ရင်အဲ့ဒီလမ်းပေါ်မှာကားတွေရောယထားပါတပြိုင်နက်တည်းသွားလာအသုံးပြုလို့မရဘူးဆိုတာအတော်ထင်ရှားပါတယ်ဒါပေမဲ့လည်းအရင်အစိုးရဟာအဲ့ဒီမဖြစ်နိုင်တဲ့နေရာမှာဒေါ်လာ4သန်းခွဲလောက်အကုန်ကျခံပြီးလျှက်စစ်ယထားစီမံကိန်းကြီးကိုဇွတ်လုပ်ခဲ့ကြတာပါပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကအဲ့ဒီလမ်းမှာလျှက်စစ်ယထားစပြီးတော့ပြေးဆွဲပါတယ်ဘုတ်တထောင်မြို့နယ်လင်းစတောင်းကနေပန်းဆိုရန်ကနေဝါရန်ခီးစင်စပြီးတော့အကောင့်ထဲပေါ်ပါတယ်တွဲဆိုင်၃တွဲပါတဲ့လျှက်စစ်ရထားမှာဆိုရင်တစ်ခေါက်ကိုခီးတဲ့အယောက်180လောက်စီးလို့ရပါတယ်ရထားစပြေးဆဲဆဲခြင်းမှာအပျော်လိုက်စီးသူခီးတဲ့နည်းနည်းပါပါရှိတာကလွဲပြီးနောက်ပိုင်းတစ်နှစ်ကို10ယောက်တောင်စီးတဲ့လူမရှိတော့ပါဘူးပြောရရင်အဲ့ဒီလမ်းပေါ်မှာခီးတဲ့တည်ယူပို့ဆောင်ဖို့မလိုအပ်လို့လည်းဖြစ်ပါတယ်နောက်ထုံးစံအတိုင်းယထာခုံမောင်းရာလမ်းတစ်လျှောက်မှာကွန်တိန်နာကားတွေအခြားကားတွေနဲ့ရှုပ်ထွေးမှုတွေဖြစ်ပေါ်သလိုမလိုလားအပ်ပဲယင်ကြောကြက်တဲမှုလည်းဖြစ်ပွားပါတယ်တကယ်တော့အစကတည်းကပြေးဆွဲဖို့မဖြစ်နိုင်နဲ့ပြေးဆွဲဖို့လည်းမလိုအပ်တဲ့နေရာမှာငွေကုန်ကြေးကျအများကြီးအကုန်ကျခံခဲ့တဲ့စီမံကိန်းဖြစ်လေတော့နောက်ဆုံးဆုံးရှုံးမှုတွေကြီးမားစွာရပ်တန့်သွားခဲ့ရတာဖြစ်ပါတယ
်လက်တလော့ပူပူနွေနွေရပ်ထားလိုက်ပြီဖြစ်တဲ့ AOD တိုင်းဟင်းသရညောင်နှုံးယထာလမ်းလဲထုံနီ၎င်းပါပဲငကိုကလေးကသိပ်ပြီးလိုအပ်ချက်မရှိပါဘဲနဲ့ဘန္ဒာငွေအများကြီးကုန်ကြခံလမ်းဖောက်ထားခဲ့တာဖြစ်ပါတယ်ဖြစ်သလိုဖောက်လုပ်ထားတဲ့လမ်းမို့လို့ဇလီဖားတို့ပြုတ်ထွက်တာတွေလမ်းချော်တာတွေမကြာခဏဖြစ်ခဲ့တဲ့အတွက်ပုံမှန်ယထာပြေးဆွဲနိုင်ခြင်းမရှိဘဲအရခေါ်ကားယထာလို့ဆိုတဲ့ RBE ယထာလောက်ပဲပြေးဆွဲနိုင်တာပါ2015ခုနှစ်အတွင်းအသွားပြန်ခောက်ရည်900ကျော်ပြေးဆွဲခဲ့တာမှာပြန်မြအသွားမှာ600နဲ့အပြန်နှစ်ယောက်လောက်ပဲစီးတဲ့လူရှိတဲ့အတွက်ဘလောက်အချိန်နေဆိုးတဲ့ခီးစဉ်မျိုးဖြစ်မလဲခံမနိုင်ပါတယ်ဒီလိုခီးစဉ်မျိုးအတွက်လမ်းခင်းရမှာတိုင်းပြည်ဘတ်ဂျက်အများကြီးသုံးခဲ့ရတယ်လို့ခီးစဉ်တွေအတွက်လည်းလောင်စာဆီနဲ့ဝန်ထမ်းဆေးတွေအများကြီးကုန်ကျခဲ့ရတာဖြစ်ပါတယ်ပြောရရင်သမရဦးသိန်းစင်လက်ထက်9နှစ်တာကာလပတ်လုံးယထာဝန်ကြီးဌာနဟာလုံသိမ့်တဲ့အလုပ်တွေကိုကောင်းကောင်းမလုပ်ခဲ့ပဲမလုံသိမ့်တဲ့စီမံကိန်းအတော်များများအကောင့်ထဲပို့ခဲ့တာမျိုးတွေ့ကြရပါတယ်ပြည်သူတွေအသုံးပြုမှုအလွန်များတဲ့ရန်ကုန်မန္တလေးခီးစဉ်ရန်ကုန်မော်လမြိုင်ရေးတဝဲဘိတ်ခီးစဉ်တွေကနေလူစီးများပြီးအမျက်ဆွန်ရအောင်မစွမ်းဆောင်နိုင်ခဲ့ပါဘူးအခြေခံအဆောက်အုံတွေဖြစ်တဲ့လမ်းတွေယထာတွဲတွေအပြင်ရန်ကုန်မန္တလေးမော်လမြိုင်မြို့လယ်တွေမှာဘူရန်ယုံကြီးတွေရှိနေပါရဲ့စီမံခန့်ခွဲမှုကောင်းကောင်းမလုပ်နိုင်တဲ့အတွက် စီးနင်းသူနေပါပြီးအရှုံးပေါ်နေတာကလည်းဒီနေ့အထိပါပဲလက်ရှိရန်ကုန်မန္တလေးရန်ကုန်မော်လမြိုင်အဝေးပြေးရင်လိုက်တွေအောင်မြင်တိုးတက်များပြားလာတာကိုကြည့်ရင်မြမမီးထားလုပ်ငန်းရဲ့အခြေအနေကျဆင်းမှုကိုသိနိုင်ပါတယ
်မီးထားဝင်ကြီးဌာနရဲ့မယောင်ယာစီလူနောက်ထပ်လှုပ်ဖို့ကြိုးစားတဲ့အလုပ်တစ်ခုကတော့ရန်ကုန်ဘူတာကြီးကိုရောင်းစားဖို့လုပ်တာပါနဂိုကအချက်ကြာကြတဲ့ရန်ကုန်ဘူတာကြီးကိုရောင်းစားပြီးရွာသားကြီးပတ်ရွှေ့ဖို့ကြံစီခဲ့ကြပါသေးတယ်။နောက်ပိုင်းတော့အဲ့ဒီအစီအစဉ်ပြတ်သွားပါတယ်။ပြီးခဲ့တဲ့နှစ်တွေကတော့ရန်ကုန်ဘူတာကြီးအဆောက်အုံနဲ့မြေနေရာမှာအကြီးစားရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ပြည်ရင်းပြပကုမ္ပဏီတွေကိုတင်တာခေါ်ခဲ့ပါသေးတယ်။ရင်းနှီးမြှုပ်နှံသူတွေအနေနဲ့မြေနေရာတက်တက်ရတာမဟုတ်ပဲရထားလမ်းတွေကိုမူလမပြတ်ထားပေးရမယ်အပြင်ဘူတာကြီးကိုပါငုံပြီးတော့မှအဆောက်အုံတွေစောက်ရမယ်ဆိုတဲ့အတွက်စိတ်ဝင်စားသူနေပါပြီးတင်တာတွေတစ်ခုပြီးတစ်ခုပြတ်သွားခဲ့ရတာဒီကနေ့အထိပါပဲအားလုံးကိုခြုံငုံသုံးသက်ကြည့်လိုက်ရင်မြမမီးရထားဟာ NLD အစိုးရအတွက်အရှုံးပေါ်နေတဲ့လုပ်ငန်းတွေတုံးလို့မရပဲရထားရတဲ့စကောင်းနဲ့တွဲတွေအပြစ်လုပ်ထားတဲ့ရထားလမ်းအစ်စ်တွေနဲ့စီမံခန့်ခွဲမှုညံ့ဖျင်းလွတ်တဲ့ဘယူရိုကရက်ရန်တရားကြီးကိုအမွေအဖြစ်ထားရစ်ပေးသွားခဲ့တာပါအခြေခံအဆောက်အုံကောင်းတွေရှိပါလျက်ဘတ်ကြံွေအမြောက်အများသုံးဆွဲပါလျက်နဲ့တည်သူလူထုအကျိုးကိုကောင်းကောင်းမတည်ပိုးနိုင်ခဲ့တာပ
ါဒီအတွက်လက်ရှိဆိုရဟာမြမမီးထားရဲ့လုပ်ငန်းဆောင်တာအားလုံးကိုပြန်သုံးသပ်ဖို့လိုပါလိမ့်မယ်ပြေးဆွဲနေတဲ့ယထာခီးစဉ်တွေရဲ့အချိန်ကိုပြည်သူတွေတကယ်စီးနှင်းအသုံးပြုနိုင်တဲ့အချိန်ဖြစ်အောင်ပြန်သတ်မှတ်တာယထာလက်မှတ်ခဇင်းနှုန်းတွေကိုပြန်သုံးသပ်တာဈေးကွက်စီးပွားရေးပုံစံလက်မှတ်ရောင်းချရေးစနစ်တဲ့အကောင့်ထဲပေါ်တာဝန်ဆောင်မှုကောင်းမွန်ပြန်ပြုပြင်တာစားရတဲ့အများကြီးလုပ်ဖို့လိုပါတယ်။လိုအပ်ရင်နိုင်ငံတကာကုမ္ပဏီတွေနဲ့အကျိုးတူပူးပေါင်းပြီးပြည်သူတွေအတွက်လည်းတကယ်အကျိုးရှိတဲ့ထိုက်သင့်တဲ့အမြတ်စွန်လဲရအောင်အကောင့်ထဲပေါ်တဲ့ corporation ကြီးလိုမျိုးလဲဖြစ်အောင်ပြန်လဲဖွဲ့စည်းလုပ်ကိုင်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဘာအကြောင်းအရာတွေဆွေးနွေးဖို့ရှိသလဲဆိုတာနားဆင်ရအောင်ပါရှင်။
အလုတ်ကန်ရှာပါတာကြောင့်ဝင်ငွေမလုံးမငှနဲ့လူမှုဒုက္ခတွေခံစားနေရတဲ့မြန်မာနိုင်ငံမှာအလုတ်ကန်ခွင့်လန်းသစ်တွေလက်တွေဖန်တီးနိုင်မဲ့ဤလန်းတွေများရှိနိုင်ပါသလား။ပြည်ပရင်းနှီးမြှုပ်နှံမှုတွေကအခရာကြပါသလား။ပြည်တွင်းရင်းနှီးမြှုပ်နှံမှုတွေကရောအလုတ်ကန်သစ်တွေမဖန်တီးနိုင်တော့ပါဘူးလား။အခုလာမယ့်အင်္ဂါနေ့ညတိုင်းရီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ်တိုင်ပါဝင်ပြီးတော့မဆွေးနွေးနိုင်ဘူးဆိုရင်လေဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒါမဲ့အင်္ဂါညဒဲလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်ပြရသည်ရှင်။အခုတော့ကဘာတလွှားထူးခြားစမ်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကမ္ဘာရုပ်အစိုးဆုံးခွေးပြိုင်ပွဲမှာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကချီဝါဝါခွေးလေးတကောင်အနိုင်ရသွားပါတယ်။အိန္ဒိယနိုင်ငံဂူဂျာရက်ပြည်နယ်ကနွားတွေရဲ့ကျင်ငရေမှာရွှေတွေ့တယ်လို့သိပ္ပံပညာရှင်တွေကကြေညာလိုက်ပါတယ်။ဒီလိုထူးထူးခြားခြားသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ကျန်းတို့ကပြောပြမှာပါရှင
်။အိန္ဒိယနိုင်ငံအနောက်ပိုင်းကသိပ္ပံပညာရှင်တွေဟာဒေသရဲ့နွားမျိုးတွေရဲ့ကျေငယ်ရေးထဲမှာရွှေပါတဲ့အရေးအယောင်တွေ့တယ်လို့ကြေညာလိုက်ပါတယ်။ဂူဂျရက်ပြည်နယ်ဂျူနာဂက်စိုက်ပျိုးရေးတပ်ကတူ GAU ကခုနှစ်နှစ်ကြာကီယာငါးတွေရဲ့ကျေငယ်ရေးတမူတာပေါင်း900လောက်ကိုသုတေသနလုပ်အပြီးမှာအခုလိုတွေ့ရှိတဲ့အကြောင်းကိုကြေညာလိုက်ကြပါ။ကျေငယ်ရေးတမူတာတွေကိုနွားပေါက်ကလေးတွေ၊ဗိုက်ကြီးတဲ့နွားတွေနဲ့နှုတ်မထွက်တော့တဲ့နွားတွေစီကနေရယူခဲ့တာပါ။ကျေငယ်ရေးတလီတာမှာရွှေ30ကနေ30မီလီဂရမ်အထိပါတယ်လို့အစားတောက်စမ်းသပ်တဲ့တက်ခွဲကမှစမ်းသပ်တွေ့ရှိခဲ့တာပါ။ရွှေသက်ထုကိုအာယောပုံစံရေထဲမှာပျော်ဝင်နိုင်တဲ့ရွှေဓာတ်စားပုံစံနဲ့တွေ့ရတာပါရွှေပါဝင်မှုတွေကွဲပြားပေမဲ့နမူနာကျေငယ်ရေ900လုံးမှာရွှေတွေ့တယ်လို့ဓာတ်ခွဲကဌာနမှူးကပြောပါတယ်နမူနာတစ်ဝက်လောက်ကလည်းဆေးဘက်ဝင်ပစ္စည်းတွေပါဝင်နေတာဖြစ်ပြီးလူသက်တမ်းရှည်စီတယ်လို့ဂီယာနွားကျွမ်းကျင်သူတူကပြောပါတယ်ဂူဂျာရက်ပြည်နယ်မှာအများဆုံးတွေ့ရတဲ့ဒီနွားမျိုးကိုနွားတို့အတွက်အဓိကဝေးပြီးကြတာပါရှင်
Hollywood TV ဇာတ်လမ်းတွဲတစ်ခုဖြစ်တဲ့ Walking Dead Zombie ဖုတ်ကောင်ဇာတ်လမ်းတွဲနှစ်သက်သူများကြိုက်ကြမယ်။
စွဲဆောင်မှုတစ်ခုကို Universal ရုပ်ရှင်ချန်ကြီးထဲမှာဖွင့်လှစ်လိုက်ပါတယ်။ဒါကတော့ TV ဇလန်းထဲကလို့ဇွန်ဘီဖုတ်ခေါင်နေကြားထဲမှာဖျက်လျှောက်ရမယ့်နေရာကြီးတစ်ခုကိုဖန်တီးလိုက်တာပါ။အဲ့ဒီနေရာနဲ့အဆောင်အုံကြီးထဲမှာတရုတ်ဆောင်သူတွေကဇွန်ဘီဖုတ်ခေါင်နေလို့ဝစ်ဆင်ပြီးလာရောက်သူတွေကိုရုပ်ရှင်ထဲကလို6လှန့်လိုက်ကြိုက်ကြမှာဖြစ်ပါတယ်။ဖွင့်ပွဲလာတဲ့သူတွေကိုဇွန်ဘီဖုတ်ခေါင်တွေအုပ်လိုက်ကြီးကလာရောက်တိုက်ခိုက်တာမျိုးကိုလည်းလုပ်ပြခဲ့ကြပါတယ်။လာမယ့်ဇူလိုင်လ4ရက်နေ့မှာတော့ဒီနေရာကိုတရားဝင်ဖွင့်လှစ်မှာဖြစ်ပါတယ်ခင်ဗျာ
။သစ်စင်ကျင်းပလို့ရှိတဲ့ကမ္ဘာရုပ်အစိုးဆုံးခွေးပြိုင်ပွဲမှာ Sweepy Rambo လို့ခေါ်တဲ့တရုတ်ငယ်ဘွားအမွေးမပါတဲ့ချီဝါဝါခွေးလေးတစ်ကောင်ကကမ္ဘာရုပ်အစိုးဆုံးခွေးအဖြစ်အနိုင်ရသွားပါတယ်။ဒီပွဲကိုအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဖက်ဒယ်လူမာမှာကျင်းပခဲ့တာပါ။အသက်16နှစ်အရွယ် Sweepy Rambo လေးဟာမျက်လုံးတစ်ဖက်ကအပြာတစ်ဖက်ကအဝါရောင်ဖြစ်ပြီးတော့လင်းတို့နဲ့တူတဲ့လူရွက်ချွတ်ချွတ်ကလေးတွေနဲ့ခေါင်းပေါ်မှာလဲအမွေးအဖြူရောင်ကျိုးတို့ကျဲတဲ့လေးရှိတဲ့အပြင်အယောင်မွေး66အကောင်ပိန်သေးသေးလေးပေါင်လောက်သာလေးချင်ရှိတဲ့ခွေးလေးတစ်ကောင်ဖြစ်ပါတယ်။ဒီခွေးဟာ Donald Trump နဲ့တူတဲ့ရွှေဝါရောင်အမွေးလေးတွေဘေးဘက်ကိုချထားတဲ့ Ohio ပြည်နယ်ကခွေးကိုကြော်တက်နိုင်ရသွားတာပါ။ဒုတိယနဲ့တတိယနေရာတွေကိုလည်းတရုတ်နယ်ပွားအမွေးမပါတဲ့ချီဝါဝါခွေးလေးကပဲအနိုင်ရသွားတာဖြစ်တဲ့အတွက်ကြီးတဲ့သူတွေရဲ့မျက်လုံးထဲမှာဒီခွေးလေးတွေဟာသူ့အတဲ့သူရုပ်ဆိုးကြတာပါ။ဒါပေမဲ့လည်းသူ့ရဲ့ပိုင်ရှင်တွေအတွက်တော့အင်မတန်ချစ်စရာကောင်းတဲ့ခွေးကလေးတွေပါရှင
်။ယူကရိန်းနိုင်ငံမှာတော့ထူးထူးခြားခြားအမွာဘူးကလေး၅ယောက်ကိုမွေးဖွားခဲ့ပါတယ်။ယောက်ျားလေး3ယောက်မိန်းကလေး2ယောက်ပါဝင်တဲ့ဒီ9မှွာဘူးကိုမွေးဖွားချိန်က9မိနစ်ပဲကြာခဲ့ပါတယ်။အသက်38နှစ်အရွယ်ရှိပြီဖြစ်တဲ့အောက်ဆာနာကိုပယ်လက်စကာဟာဆရာဝန်ရှင်ဦးနဲ့ဒူနာပြုတ်ရရဲ့အကူအညီနဲ့ဘိုက်ခွဲမွေးခဲ့တာပါ။ကလေးတွေရောအမေပါဆေးရုံမှာပဲရှိနေသေးပေမဲ့ကျန်းမာရေးကောင်းပါတယ်။အခုလို9မှွာဘူးယောက်ျားလေး3ယောက်မိန်းကလေး2ယောက်မွေးတာဟာယူကရိန်းနိုင်ငံထဲမှာတော့ထူးထူးခြားခြားပါသူတို့မိသားစုရဲ့ထူးခြားမှုကိုဂုဏ်ပြုတဲ့အနေနဲ့သူတို့နေထိုင်တဲ့အိုဒက်ဆာမြို့တာဝန်ရှိသူတွေကမိသားတရားပတ်လည်ကျဲတဲ့တိုက်ခန်းတစ်ခုလက်ဆောင်ပေးခဲ့ပါတယ
်။ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့ပါမယ်ရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်။
အီရန်နိုင်ငံဘက်ဂရက်မြို့တော်မှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းဘုံးနှလုံးတနည်းစီမှာပောက်ကွဲခဲ့တာကြောင့်အနည်းဆုံးလူ62ယောက်ထက်မနည်းသေဆုံးပြီး186ယောက်ထိခိုက်ဒဏ်ရာရပါတယ်။ဘုံးပောက်ကွဲမှုတွေကိုအာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်။ဘက်ဂရက်မြို့တော်တွင်ကလူစီကားရဇေယောင်းဆေးဝယ်အေရိယာမှာပထမတစ်ကြိမ်ပောက်ကွဲခဲ့တာဖြစ်ပြီးအနည်းဆုံးလူ82ဦးသေဆုံး130ဒဏ်ရာရပါတယ်။အီရန်နိုင်ငံရဲ့မြို့တော်မှာဒီနေ့အတွင်းလူအသေးအပြောက်အများဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်လူကုန်တန်းရပ်ကွက်ကအစ်မမြတ်စားတောက်ဆိုင်တဆိုင်မှာအစ္စလာမစ်စစ်သွေးကြ9ယောက်ပါတဲ့အဖွဲ့ကရဲရာရှိ2ယောက်နဲ့လူ20ကိုတပ်ဖြတ်ခဲ့တဲ့17နှစ်ကြာအကြမ်းဖက်တိုက်ခိုက်မှုအပြီး2ရက်တာတနင်္ဂနွေလုံးဝမ်းနေကြေကွဲပွဲနေ့ကိုဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းပြည်နယ်အရီဇိုနာကအစိုးရအဆောင်တွေကိုအကြမ်းဖက်လုပ်ရက်တွေလုပ်ဖို့ဖျော်ဝယ်ကြံစည်မှုဆွဲချက်နဲ့18နှစ်အရွယ်အမျိုးသားတဦးကိုဖမ်းဆီးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုရဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဘဝအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုနောက်ပိုင်းအသက်18နှစ်အရွယ်မာဟင်ခန်းကိုဖမ်းဆီးလိုက်တာဖြစ်တယ်လို့ FBI နဲ့အာရီဇိုနာပြည်နယ်ရှစ်နေကျုံကပြောပါတယ်။သူကဖီယိုနစ်နဲ့တူစကန်ဆန်တို့ကအစိုးရအဆောင်တွေကိုတိုက်ခိုက်ဖို့စီစဉ်သူလို့တန်ပြရှိထားပါတယ
်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vital Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိလည်းတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်။မနေ့ပြန်မနေ့ခင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါ။ VOA ကိုနားတော်သားခြင်းခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.